to the Voice of America in Burmese.
Mingala mane kema sha. Washington ro VOA American tanga ni 2020 me la 10 ye. Tining rue ni mane khen season rue go Myanmar san lo chin mane 6 na yi ga ni 9 na yi thi. Line no meter 2440 ne 51. Line la meter 190 ro ga ni thau lwin pe ni ba bi. Chama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။နာဇီဂျာမနီတွေကိုအောင်နိုင်တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ကိုရုရှားကစနေနေ့မှာကျင်းပပါတယ်။ဒါပေမဲ့ရုရှားမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ပြန့်ပွားမှုအခြေအနေကတိတ်ပြီးဆိုးလာနေတာမို့အခမ်းအနားကိုကြီးကြီးကျယ်ကျယ်မလုပ်နိုင်ခဲ့ပါဘူး။ရုရှားမှာ24နာရီအတွင်းဒီယောဂါကူးစက်ခံရသူက1000ကျော်ရှိခဲ့တယ်လို့စနေနေ့ကအစိုးရကထုတ်ပြန်လာကြောင်းအခုဆိုအခုဆက်ခံရသူဟာ2000နီးပါးရှိသွားပြီဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲနေတိုင်းလိုလိုတနေ့ကိုအခုဆက်ခံရသူ1000ကျော်ရှိနေတာဖြစ်ပြီးအခုဆိုကမ္ဘာမှာပြင်းစမမြောက်အများဆုံးဖြစ်သွားတာပါ။မော်စကိုရင်းပြင်းနီးမှာကျင်းပမဲ့နာဇီဂျာမနီအောင်ပွဲနေ့ချီတက်ပွဲကိုတော့ရုရှားကဖျက်သိမ်းခဲ့ပါတယ်။ဒါပေမဲ့အိန္ဒိယဘယ်လာရုစ်နိုင်ငံကတော့ပွဲကြည့်ပရိသတ်တွေနဲ့အတူထောင်နဲ့ချီတဲ့စစ်သားတွေချီတက်ပြီးအောင်ပွဲနေ့ကိုခံကနာနာကျင်းပခဲ့ပါတယ်။ကမ္ဘာမှာဒီယောဂါပိုးအခုဆက်ခံမှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာတော့ကာယောဂါဖြစ်ပွားတဲ့အစောပိုင်းကာလမှာဝယ်လို့မရခဲ့တဲ့တကူရေးကာကွယ်ပစ္စည်းတွေနဲ့လိုအပ်တဲ့ဆေးတွေကိုတိုးပြီးထုတ်ဖို့အတွက်ပြည်내အုပ်ချုပ်ရေးမှူးတချို့ကကြိုးပမ်းနေကြပါတယ်။ဂျာမနီနဲ့တောင်ကိုရီးယားနိုင်ငံတွေမှာယောဂါကူးစက်မှုထိန်းချုပ်တဲ့ကန့်သတ်မှုတွေစပြီးဖြေလျှောက်ပေးချိန်မှာပဲထပ်ပြီးတော့ဖြစ်ပွားလာတာတွေ့ရတဲ့အတွက်ဒီကာယောဂါနောက်တစ်ချော့ပြန်ပြီးဖြစ်ပွားလာမှာကိုစိုးရိမ်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူဟာစနေနေ့မှာကမ္ဘာတစ်လောမှာ၄သန်းနီးပါးနဲ့သေဆုံးရသူက28,600ကျော်ရှိပြီးအမေရိကန်နိုင်ငံမှာတော့9,900ကျော်သေဆုံးကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအလယ်ပိုင်းမှာစနေနေ့ကရဲတွေနဲ့ဆန္ဒပြသူတွေကြားအဓိကယုံဖြစ်ပွားခဲ့ပြီးတရင်တောက်တူအပေါင်းဝင်အနည်းဆုံး၄ဦးသေဆုံးခဲ့ရပြီး14ဦးဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုကာကွယ်တဲ့အနေနဲ့အတော်အလာကန့်သတ်မှုတွေအပြင်အိန္ဒိယနိုင်ငံတွေကနယ်စပ်ဒေသတစ်စိတ်တစ်ပိုင်းကိုပိတ်ထားတာကြောင့်အာဖဂန်နစ္စတန်နိုင်ငံနဲ့ဆန္ဒရိတ်ခါတင်ပို့မှုအဆင်မပြေဖြစ်နေချိန်မှာဒီဂျမ်းဖက်မှုဖြစ်ပေါ်တာပါ။ပိတ်ကိုဆင်းရဲနေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအခုလိုဒီရောဂါမပြန့်ပွားအောင်ကန့်သတ်မှုတွေကြောင့်ကုန်စည်နှုန်းတွေတက်လာနေတာဖြစ်ပြီးစနေနေ့မှာတော့ဒါဇင်နဲ့ချီတဲ့လူတွေကသူတို့ကိုအစိုးရကဘာမှအကူအညီမပေးဘူးဆိုပြီးကောခန်ကအစိုးရရုံးရှိစုဝေးဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေကတချို့ဟာလက်နက်တွေကိုကင်ထားကြပြီးသူတို့ကိုရဲတွေကတနတ်တွေနဲ့မပစ်ခတ်ခင်သူ့ရုံးကိုတိုက်ခိုက်ဖို့ရောမိတင်ရှုပ်ဖို့ပါစ조사ခဲ့ကြတယ်လို့ခရင်အုပ်ချုပ်ရေးမှူးနေဆာခါစီက VOA ကိုပြောပါတယ်စီးရီးယားနိုင်ငံမှာကားတက်စီအတွက်ထောက်ပံ့ကြေးပေးနေမှုကိုရှော့ချသွားမှာဖြစ်ပြီးကားတက်စီတဲ့ပိုပိုင်ဆိုင်သူတွေနဲ့အင်ဂျင်ကြီးတဲ့ကားပိုင်ရှင်တွေအတွက်ရုရှားနဲ့အချိုးကျပေးနေတာကိုတနင်္လာနေ့ကစပြီးရပ်ဆိုင်းတော်မယ်လို့စီးရီးယားရေနံဝန်ကြီးဌာနကကြေညာပါတယ်။ဓာတ်ဆီအတွက်တက်တက်သားသားဖြန့်ဖြူးပေးတာကို smart card စနစ်နဲ့ပေးတာဖြစ်ပြီးကားအသေးတွေအတွက်တလီတာကိုစီးရီးယားပေါင်250နဲ့တက်လလီတာ100ချထားပေးတာဖြစ်ပြီးဒီတိုင်းအလွတ်ရောက်ရင်တော့ဈေးက2ဆပေးရပြီးတလီတာကိုစီးရီးယားပေါင်450ပေးရတာဖြစ်ပါတယ်။ဒီ smart card နဲ့ပေးတဲ့စနစ်ကိုဓာတ်ဆီရှားပါနေတဲ့မနစ်ကစတင်ခဲ့တာပါကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကန့်သတ်မှုတွေချထားတဲ့ဘရာဇီးနိုင်ငံမှာစီးပွားရေးကျဆင်းမှုဒဏ်ကိုယ်ပါခံရချိန်မှာပဲအကျဉ်းသားဟောင်းတွေနဲ့ဖွဲ့စည်းထားတဲ့ NGO အဖွဲ့တစ်ဖွဲ့က Rio de Janeiro ကဆင်းရဲသားရပ်ကွက်မှာကူညီထောက်ပံ့ရေးပစ္စည်းတွေဝေပေးနေပါတယ်ဆင်းရဲမွဲတီးချက်ညက်နေတဲ့အိမ်တွေမှာနေရတဲ့ရပ်ကွက်သားတွေမှာစားစရာမရှိဘဲဖြစ်နေတာကြောင့်ဥဆော်ဦးလို့ခေါ်တဲ့ဒီဖွဲ့ကစားစရာတောက်စရာတွေအပြင်နှာခေါင်းဆီးတွေကိုပါဖြန့်ဝေပေးတာပါနေအိမ်တွေမှာပဲနေဖို့နဲ့လူများသွားလာတဲ့နေရာတွေအများပြည်သူသုံးရင်တွေမှာနှာခေါင်းဆီးတွေတက်ဖို့ဘရာဇီးအာဏာပိုင်တွေကညွှန်ကြားတယ်လို့တင်းကျပ်တဲ့စီးမင်းတွေနဲ့ချက်မှတ်နေတာလည်းဖြစ်ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင်
တော်ရမတော်မှာတရင်တွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မေလ9ရက်စနေညပိုင်းထုတ်ပြန်ချက်တွေအရ COVID-19 ရောဂါဓာတ်ခွဲနမူနာ453ဦးထဲကဓာတ်ခွဲအတည်ပြုလူနာတူထပ်မံတွေ့ရှိခဲ့ပါတယ်။ဒါကြောင့်စနေညအထိမြန်မာနိုင်ငံမှာ COVID-19 ကူးစက်သူစုစုပေါင်း188ယောက်ရှိသွားပြီဖြစ်ပါတယ်။အခုရောဂါပိုးကူးစက်ခံရသူဟာရန်ကုန်မြို့မြန်ကုန်မြို့နယ်အတွင်းနေထိုင်သူအသက်49နှစ်အရွယ်အမျိုးသမီးဖြစ်ပါတယ်။လူနာအမှတ် 98 နဲ့ထိတွေ့မှုရှိခဲ့သူဖြစ်ပြီးတော့အသွားအလာကန့်သတ်ခံထားရသူလည်းဖြစ်ပါတယ်။ဒေသတွေမှာ virus ကူးစက်ခံရမှုအနည်းဆုံးနိုင်ငံတွေထဲကတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာအခုချိန်ထိရောဂါပိုးကူးစက်ခံရတဲ့အတည်ပြုလူနာ188ယောက်ရှိပါတယ်။အဒီထဲ68ယောက်မှာရောဂါပိုးကင်းစင်သွားပြီဖြစ်ပါတယ်။တခွဲအတည်ပြုလူနာတွေထဲကသေဆုံးသူအရေအတွက်ကတော့6ဦးရှိပါတယ်။မနေ့မေလ9ရက်နေ့စနေနေ့မှာပဲ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့ထောက်ရကြီးကြီးပေါ်ဆောင်နိုင်ဖို့အတွက်အပြစ်ခတ်ရက်စဲသွားမှာဖြစ်တယ်လို့မြန်မာတမတော်ကကြေညာပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်အဖွဲ့အစည်းဖြစ်တမတ်ထားတဲ့အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွဲလို့ဇန်နဝါရီမှာမေလ10ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိအပြစ်ခတ်ရက်စဲသွားမယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကကြေညာခဲ့တာပါ။လက်ရှိမှာအကြမ်းဖက်အဖွဲ့အစည်းအဖြစ်အစိုးရကတမတ်ကြေညာထားတာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အာစာအဖွဲ့တို့ရှိပြီးတိုက်ပွဲတွေအများဆုံးဖြစ်နေတာကလည်းရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်ပတ်ဝန်းကျင်မှာဖြစ်ပါတယ်။တမတော်အနေနဲ့နိုင်ငံတွင်း COVID-19 ကပ်ရောဂါတိုက်ဖျက်ရေးမှာအထိုက်အားတိုက်ကူညီဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ကမ္ဘာတဝန်းအခုလိုကပ်ရောဂါဆိုးကြီးဖြစ်နေချိန်မှာလက်နက်ကိုင်ပြည်ပကတွေရပ်တန့်ပေးဖို့ကုလသမဂ္ဂလူရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မလ23ရက်နေ့ကထုတ်ပြန်ထားတဲ့တိုက်တွန်းချက်ကိုလည်းတမတော်ရဲ့ကြေညာချက်ထဲရည်ညွှန်းဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတုံ့ပြန်ကင်တွယ်ခဲ့တဲ့အခါထင်သာမြင်သာပေါ်ပေါက်လာခဲ့တဲ့တရုတ်နိုင်ငံရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးစနစ်အတွင်းကအားနည်းချက်တွေကိုပြုပြင်ပြောင်းလဲသွားမယ်လို့အစိုးရကြီးတန်းတာဝန်ရှိသူကစနစ်နေ့မှာပြောပါရတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစပြီးအကြီးအကျယ်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါဘေးကိုတရုတ်အစိုးရရဲ့တုံ့ပြန်ကင်တွယ်မှုနှိမ့်ခွေးခဲ့တယ်ဆိုပြီးပြည်သူ့မှာရောပြည်ပမှာမှာဝေဖန်ခံနေရတာပါ။ဒီကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကတရုတ်နိုင်ငံရဲ့အုပ်ချုပ်မှုနဲ့အုပ်ချုပ်ရေးစွမ်းရည်ကိုဆန့်သက်လိုက်တာဖြစ်ပြီးကယောဂပြဒနာကိုကင်တွယ်ရမှာတရုတ်ကျမ်းမာရေးစနစ်ရဲ့လစ်ဟာချက်တွေကိုထောက်ပြလိုက်တာဖြစ်တယ်လို့လည်းတရုတ်မျိုးသားကျမ်းမာရေးကော်မရှင်ဒုတိယဝန်ကြီးလင်းဘင်းကပြောပါရယ်ပြည်ပပြောင်းလဲမှုနဲ့အတူထိရောက်ပြီးဘိုးကချုပ်ကံမဲ့ကြီးကြပ်ကိုကဲမှုတရတိဆောက်ဖို့ယောဂကာဝေးထိန်းချုပ်ရေးစနစ်ကိုခင်မြောင်ပြုပြင်ဖို့ကော်မရှင်နေနဲ့ရည်ရွယ်ထားတယ်လို့လည်းသူကပြောပါရယ်တောင်တရုတ်ပြည်နယ်တွေကအငင်းပွားနေတဲ့ဂျွန်နာမှာတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကတင်မောနှစင်းကဂျပန်ငါဖန်တင်မော်ဒစင်းနောက်ကိုအမိလိုက်ဖမ်းတဲ့အတွက်ဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကသတိပေးခဲ့ရကြောင်းနဲ့အဲ့ဒီကိစ္စအတွက်တရုတ်နိုင်ငံကိုကန့်ကွက်ထားကြောင်းဂျပန်နိုင်ငံကပြောပါရတယ်။တောက်ချာနေကအဲ့ဒီတရုတ်တင်မော်အုပ်စုဟာဂျပန်ငါဖန်တင်မော်ဒစင်းနောက်ကိုအမိလိုက်နေချိန်မှာအခုလိုသတိပေးခဲ့ရတာလို့လည်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကစနေနေ့ကပြောပါရတယ်။ဒေသခေါ်ဆန်ကာကူဖြစ်တယ်လို့ဒိုင်ယိုယူကျွန်းလို့လည်းခေါ်တဲ့လူမနေတဲ့ကျွန်းအနီးကရေပြင်မှာဖြစ်ပွားခဲ့တယ်လို့လည်း South China Morning Post သတင်းစာမှာဖော်ပြထားပါရတယ်။ဂျပန်ကဖန်တမောနောက်ကိုတရုတ်တမောရင်းအမိလိုက်နေခြင်းမိနစ်50အကြာမှာဂျပန်ကမ်းခြေဆောင်တပ်ဖွဲ့တွေကိုဈေးလွတ်ခဲ့ရပြီးရေဒီယိုကတစ်ဆင့်သတိပေးခဲ့ရကြောင်းနဲ့အဲ့ဒီနောက်မှာတရုတ်တမောတွေထွက်ခွာသွားကြောင်းနာဟာမြို့ကဒေသဆိုင်ရာဂျပန်ကမ်းခြေဆောင်ဌာနချုပ်ကိုကိုကပီဂျီဂျီသတင်းဌာနကပြောပါရယ်ဂျပန်ကဖန်တမောပေါ်မှာငါးဖန်တမား3ဦးပါပြီးဘယ်သူမှထိခိုက်ဒဏ်ရာမရှိဘူးလို့လည်းပြောပါရယ်တောက်ကြံဒီအစောပိုင်းကတော့တရုတ်ကမ်းရိုးတန်းအဆောင်တပ်ဖွဲ့ကသူတို့ရဲ့တမောတွေဒိုင်ယူဂျူဂျွန်နာကင်းလှည့်ခဲ့တယ်လို့ဝေဘိုတရုတ်လူမှုမီဒီယာမှာရေးထားပါတယ်။အရှေ့တရုတ်ပင်လယ်ထဲကတဘာဝအရေးမြင့်ကျွဲဝတဲ့အဲ့ဒီဂျွန်ပိုင်ဆန်မှုအပေါ်ဂျပန်နဲ့တရုတ်နိုင်ငံတို့အကြားဆဲဆုနေတဲ့ကြီးအငင်းပွားနေခဲ့တာပါခင်ဗျာ။2021ခုနှစ်အထိရွှေဆိုင်ထားရတဲ့တိုကျိုအိုလံပစ်အားကစားပြိုင်ပွဲဟာကယောဂါကနေကဘာကြီးပြန်ပြီးနလန်ထူလာတဲ့နောက်နှစ်မှာကျင်းပတဲ့အခါအကြီးအကျယ်ဆုံးအားကစားပြိုင်ပွဲကြီးတစ်ခုဖြစ်လာနိုင်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကအကြီးတန်းအရာရှိဂျွန်ဂိုတ်စ်ကစနေနေ့ကပြောပါတယ်။20ရာစုတဲကဘာစစ်ကြီးတွေဖြစ်ပြီးကျင်းပခဲ့တဲ့နယူးယောက်အားကစားပြိုင်ပွဲတွေကိုထောက်ပြရင်းဩစတြေးလျဆစ်ဒနီအိုလံပစ်ပြိုင်ပွဲကိုဦးဆောင်ခဲ့သူလည်းဖြစ်လက်ရှိနိုင်ငံတကာအိုလံပစ်ကော်မတီရဲ့အကြီးတန်းအရာရှိလည်းဖြစ်သူဂျွန်ဂိုတ်စ်ကအခုလိုပြောလိုက်တာပါ။အိုလံပစ်ပြိုင်ပွဲကြီးကိုကြည့်ဖို့လေးနေကြစောင့်ခဲ့ရပြီးတဲ့နောက်အခုထပ်ဆောင်ရတာဖြစ်လို့အရင်တော့နှစ်ရှည်ကြာဆောင်ခဲ့ရတဲ့1920 Antwerp နဲ့1948 London Olympic ပြိုင်ပွဲတွေလိုပဲလူတွေရဲ့ပျော်ရွှင်မှုတွေနဲ့စိတ်သာယာရမှုတွေနဲ့ထင်ရပြီးအောင်မြင်မှုတွေရနိုင်ကြောင်း Australia Olympic Committee ရဲ့နှစ်လည်အစည်းအဝေးမှာ John Coates ကပြောခဲ့ပါတယ်ခင်ဗျာတင်ကုန်ရည်မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံတွင်းမှာ COVID-19 ပြန့်နှံ့ကူးစက်တာကိုထိန်းချုပ်ဆောင်ရွက်နိုင်ရေးကာလအတွင်း တမရိုဘက်ကအခုတနင်္ဂနွေနေ့ကစပြီးလေးလနီးပါးကြာအပြစ်ခတ်ရဆဲလိုက်တဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်တမရိုရဲ့ပြစ်ခတ်တိုက်ခိုက်မှုရဆဲကြောင်းကြီးညာချက်ကိုသုံးသက်သူတချို့ကသတိနဲ့ကြိုးဆိုကြပါတယ်ကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေပုံပြီးထိရောက်စေဖို့နဲ့ထာဝရညဉ့်ဉန်းရေးအတွက်ရည်ရွယ်တယ်လို့သုံးနှုန်းပြီးဒီကနေ့တနင်္ဂနွေနေ့ကစလို့မိုးရာသီကာလအတွင်းပြစ်ခတ်တိုက်ခိုက်မှုတွေရဆဲထားကြောင်းတမရိုကကြီးညာထားတာပါဒီလိုအပြစ်ရတဲ့ကြီးညာချက်အပေါ်ကြိုးဆိုရမှာဖြစ်ပေမဲ့တမရုံနဲ့တိုင်းသားလက်နက်ကန်အဖွဲ့တွေကြားအပြစ်ရဲ့ကြီးညာချက်တွေအပြန်အလှန်ထုတ်နေတဲ့အပေါ်တန်တရားဝင်မိကြောင်းမြန်မာရေးလိလသုံးသက်သူဒေါက်တာတင့်ဆွေကပြောပါတယ
်လက်နက်ကန်တိုက်ပွဲတွေကိုအပြစ်ခတ်ရစရေးဆိုတဲ့ဟာကဘယ်သူကလှုပ်လှုပ်တာဟာအမှန်တမ်းမကောင်းတယ်ကျွန်တော်တို့ကြိုဆိုရမယ်ချက်ဖြစ်ပါတယ်သို့တော်လည်းပဲစစ်တပ်ဘက်ကရောလက်နက်ကန်တိုက်နေတဲ့တိုင်းသားအဖွဲ့စည်းတွေဘက်ကရောပေါ့နော်အာတကယ်ပဲလက်တွေ့ဒီခရကြမလားညီညာရေးဦးတည်မလားဆိုတဲ့အချက်ကတော့ကျွန်တော်တန်တရားရှိပါတယ်ပုံမွန်လင်းလင်းနဲ့အမနာရာဝေဖန်ထောက်ပြရင်တော့တမရော်ဘက်ကရောတိုင်းရင်သားလက်နက်ကင်ဖွဲ့တွေကရောပါနိုင်ငံရေးလုံနေကြတယ်လို့ကျွန်တော်မြင်ပါတယ
်တမရော်ကအခုကြီးညာချက်မထုတ်ခင်ပြီးခဲ့တဲ့တပတ်မေလ3ရက်နေ့တုန်းကလည်းတိုင်းရင်သားလက်နက်ကင်အဖွဲ့တွေဖြစ်တဲ့ AATNLA MNDA ညီနောင်၃ဘက်ကလည်းမြမတမရော်နဲ့ညီညာရေးလုပ်ငန်းစဉ်အဆင်ပြေချောမွေ့စေရင်နဲ့COVID-19 ကာယောဂါထင်းချုပ်တားဆီးနိုင်ရေးအတွက်မေလ3ရက်ကနေမေလ31ရက်နေ့ထိတစ်ဖက်သက်အပြည့်ရထားမယ်လို့ကြေညာထားတာပါဂျာမနီအခြေစိုက်တိုင်းရင်းသားနဲ့လက်နက်ကန်ပဋိပက္ခရေးကျွမ်းကျင်သူဆိုင်းဝမ်ဆိုင်းကတော့မြန်မာစစ်တပ်ရဲ့အခုလုပ်ရက်ကိုတန်တရားရှိနေပါတယ
်အဲအရေးကြီးဆုံးအချက်ကတော့အေးရေးနေတဲ့ညီနောင်၃ခွက်ရဲ့နိုင်ငံကြီးကစားခွက်ကိုတော့ပြန်ပြီးတံပြန်ကျတဲ့သဘောလို့ကျွန်တော်အဓိကအဆင့်ကျွန်တော်လည်းသိချင်ဘာကြောင့်လဲဆိုတော့အင်းနောင်မဟာမိတ်တုံးပွဲကသူတို့ကကြီးညာချက်တွေပဲသူတို့ကထောက်ထားယူတာကိုဗစ်နဲ့ပတ်သက်ပြီးအဲ့ဒါထိတိယယောက်လုံနိုင်အောင်လို့သူတို့အနေနဲ့မေလကုန်တဲ့အချိန်သူတို့အပြည့်ရထားမယ်ဆိုတော့ကြီးညာတာဟုတ်အဲ့ဒီကြီးညာတဲ့ခါကျတော့စစ်တပ်ဖက်ကလည်းသူကမကြီးညာရင်သူကတကယ်ကိုအဲလူဝိုက်ကြီးလို့သူကအဖြစ်မခံနိုင်ဘူးလို့လူကြံထင်တာပဲလေအဲ့ဒါကြောင့်မို့သူတို့ကကောက်ခံငင်းကအဲ့ဒီကြီးညာချက်တစောင်းသူတို့ကဒီကောက်ထုတ်တယ်
တမရော်ရဲ့အခုပြစ်ခတ်တိုက်ခိုက်မှုရစဲမဲ့ကြီးညာချက်အရာဆိုရင်တော့အကြမ်းဖက်အဖွဲ့လိုကြီးညာတတ်မှတ်ထားတဲ့ဒေသတွေမပါဝင်ပါဘူးဗေဒေသတွေလို့တော့ကြီးညာချက်မှာအထူးကြပြောဆိုမထားပေမဲ့လက်ရှိအကြမ်းဖက်အဖွဲ့အဖြစ်ကြီးညာခံထားရတဲ့ရခိုင်လက်နက်ကန် AA နဲ့တိုက်ပွဲတွေရှိရာရခိုင်နဲ့ချင်းပြည်နယ်ရှိရာဒေသတွေမှာတိုက်ခိုက်မှုတွေရောသွားဖို့တော့မသေးကြပါဘူးဒါအပြင် AA ရခိုင်လက်နက်ကန်တပ်ဖွဲ့ကိုအကြောင်းပြုပြီးကချင်နဲ့ရှမ်းပြည်နယ်တွင်းမှာလည်းတမရော်ရဲ့စီရေးလှုပ်ရှားမှုတွေရှိလာနိုင်တယ်လို့ဆိုင်ဝမ်ဆိုင်ကရှုမြင်ပါတယ
်ဟေးဆိုတာလဲသူကအဲ့ဒီရှမ်းပြည်မြောက်ပိုင်းမှာလဲသူကကျဆားရတယ်လားအချင်းပြည်မှာလဲသူကရှိတယ်ဗျာနောက်ရခိုင်ပြည်မှာလဲသူကရှိတယ်ဆိုတော့ရှမ်းပြည်မြောက်ပိုင်းမှာတော့အဲ့ဒီညီတော်တုံးဝက်လှုပ်ရှားတဲ့နေရာအဲ့နေရာတွေဆိုလို့ရှိရင်မော်နီရဲ့ချမ်းပြည်ပဲသူတို့တိုက်မယ်ဆိုတဲ့ပုံစံမျိုးသူကပြောထားတာပေါ့နော်ဆိုတော့အဲ့နေရာတနေရာဖြစ်မယ်ဗျာနောက်ပြီးလုံခဲ့တဲ့၃၄ဘလောက်ကလာမသိဘူး KIA ကိုလဲသူကပြောထားသေးတယ်လေအဲ့ဒီနေတဲ့နေရာတွေအဲသူတို့မောင်းထုတ်ပါသူတို့မမောင်းထုတ်နိုင်တဲ့နေရာတွေဝင်တိုက်ခတ်လို့ area ကိုကျွန်တော်တို့ဝင်မိလိမ့်မယ်လို့ပြောတာလည်းသူကရှိတယ်။ဆိုတော့ကချင် area ရဲ့ရှမ်းပြည်မြောက်ပိုင်းရဲ့ရခိုင်ဒေသအားလုံးရဲ့ကိုသူကအပြစ်ခတ်ရစရေးအရာသူကအကြောင်းမဝင်ဘူးလို့သူပြောတယ်ပြောထားတဲ့ပုံစံပြီးသူကပေါက်တယ
်။တကယ်တော့အခုလိုကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုကြုံနေရတာကိုအခွင့်ကောင်းယူပြီးပြည်သူတွေလှလားတောင်းတနေတဲ့ညဉ့်ဉန်းကြီးကိုဦးစားပေးဖော်ဆောင်ကြစေလို့ကြောင်းဒေါက်တာတင့်ဆွေကတိုက်တွန်းပါလေ။အ
ဲ့တော့ဗျာကျွန်တော်တို့နိုင်ငံမှာပြည်တွင်းစစ်ကြီးကလည်းကြာပြီ။အခုကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးကလည်းကြီးမားနေတယ်။အစိုးရရဲ့အကောင့်သင်ခန်းစာယူနိုင်ကြဖို့ကျွန်တော်ဥတီစီခြင်းနဲ့ဒါဟာတိုင်းသူပြည်သားအလုံးရဲ့လူရင်းစံတာလည်းဖြစ်တော့ကဒီအခြေအနေကိုခွန်ကောင်းတရက်အနေနဲ့အသုံးချပြီးတော့နိုင်ငံရေးလှုပ်တာတွေနေကြပါလို့စစ်တပ်ဘက်ကရောတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးကိုပါကျွန်တော်တို့လေးနဲ့အနုညွတ်မြေတရားခံလို့ပါတယ်ခင်ဗ
ျစနေနေ့ကထုတ်ပြန်လိုက်တဲ့တမရော်ရဲ့ပြစ်ခတ်တိုက်ခတ်မှုရစဲကြောင်းကြီးညာချက်တဲမှာတော့ဒီအပြစ်ရကာလအတွင်းတမရော်ကဝေးဦးစည်းချုပ်ရဲ့ညဉ့်ဉန်းရေးမူဝါဒ6ချက်တွေက4ချက်ကိုလိုက်နာကြဖို့လက်နက်ကန်တိုင်းသားအဖွဲ့တွေကိုတိုက်တွန်းထားပါတယ်အဲ့ဒီတဲမှာတိုင်းသားလက်နက်ကန်တွေအချင်းချင်းမတိုက်ခိုက်ဖို့နောက်လမ်းပန်းဆက်သွယ်ရေးမထိခိုက်စေဖို့စတဲ့အချက်တွေလည်းပါဝင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျ
အမေရိကန်ပြည်ထောင်စုတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့နယူးယောက်ကအဆောက်အုံအမိုးတွေပေါ်မှာတီးပင်စားပင်တွေစိုက်ပျိုးလာတဲ့အကြောင်းပြောပြပါမယ်။ အစာအသောက်အမှားများတာကြောင့်အင်တန်ရာရောက်ပို့ဆောင်ပေးတဲ့ဝန်ဆောင်မှုတွေနှောင့်နှေးလာတာနဲ့အတူပဲလိုတဲ့ပစ္စည်းမရမှာကိုစိုးရိမ်လာကြတဲ့နယူးယောက်မြို့ကန်တွေကြားတချို့ကကိုယ်တိုင်စိုက်ပျိုးလာကြပါပြီ VOE သတင်းတောက်ဒီမီထရီဘာရှင်နင်သတင်းပေးပို့ထားပါတယ်လူစီလက်ဆာကဟင်းဒီဟင်းရွက်ကြိုက်သူမဟုတ်ပါဘူး
Actually grew up my entire life thinking that tomatoes were
ကင်းဒီရီကအော်ဂလီဆန်စရာကောင်းတယ်လို့ထင်ပြီးငေငေကလေးကမစားခဲ့ပေမဲ့အိမ်မှာစိုက်ထားတဲ့ခင်းကျင်သီးကိုစမ်းစားကြည့်တာမှာအရသာကိုကြိုက်သွားတာပါတဲ့ကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကြီးဖြစ်လာတော့ဟင်းသီးဟင်းရွက်လက်လက်ဆက်ဆက်ရဖို့ပိုခက်လာပါတယ်ဒါကြောင့်လဲလက်ဆာကသူ့အိမ်ထဲနဲ့အိမ်နောက်ဖေးမှာနေရာလွတ်မကျန်းသီးပင်စားပင်တွေစိုက်ထားပါတယ်အိမ်ထဲမှာမျိုးစေ့တွေအပင်ဖောက်ပြီးအိမ်နောက်ဖေးမြေကွက်လက်မှာတော့မုန်နှင်းတွေကျက်သွန်ဖြူပင်တွေနဲ့အတူပဲစတော်ဘယ်ရီဟင်းကအမွှေးချိုင်ပင်တွေအပြင်တပန်းသီးပင်လည်းရှိပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖြစ်တော့တခြားသူတွေလိုပဲလက်စာလဲအလုတ်လက်မဲ့ဖြစ်ခဲ့ပါတယ်မလလဲပိုင်းကစလို့ပြိုးပင်လေးတွေကိုအင်းအပြင်မှာထားပြီးအခမဲ့ဖြန့်ဝေခဲ့တာပါပထမဆုံးနေ့မှာပဲပြိုးပင်150လောက်ယူသွားချပြီးသတင်းတစ်ပတ်အတွင်းမှာပဲနှစ်ဆတက်လာခဲ့ပါတယ်သူ့ရဲ့အိမ်နီးချင်းတွေလည်းတီးပင်စားပင်တွေကိုယ်တိုင်ဆိုင်ပြီးတက်နိုင်သလောက်အိမ်ထဲမှာနေနိုင်ဖို့သူကမျှော်လင့်ထားတာပ
ါ I'm trying to think of ways to help other people do that I think right now
တခြားသူတွေကိုကူညီချင်တာနဲ့ပဲလှုပ်ဖြစ်ခဲ့တာပါဆိုင်တွေမှာအစာတောက်တွေစိတ်ကြိုက်ဝယ်လို့ရပေမဲ့လူတွေကဗိုင်းရပ်စ်တော့အကူမခံခြင်းကြပါဘူးဒါကြောင့်တက်နိုင်သလောက်အိမ်မှာပဲနေဖို့ကအရေးကြီးလာသလိုအိမ်မှာပဲကိုယ့်အတွက်ဖူလုံပြည့်စုံအောင်လူတွေကစီစဉ်နေကြတယ်လို့ယူဆတဲ့အကြောင်းနောက်အဆောက်အုံအမှုတွေပေါ်မှာအားလုံးစုပေါင်းပြီးတီးပင်စားပင်တွေစိုက်ပျိုးလာတဲ့အကြောင်းတွေကိုလည်းကြားသိရပါတယ်လို့ပြောခဲ့ပါတယ်မာ7အိုယန်ကတော့ Grow New York City အဖွဲ့ရဲ့ဦးဆောင်သူဖြစ်ပါတယ
် I like to grow a lot of herbs because they're generally
ဟင်းကအမွေးကြံအရွက်တွေကဝယ်ရည်စည်းကြီးလို့ဒီပင်တွေကိုပို့ပြီးတော့စိုက်ချင်ပါတယ်တဲ့နောက်ခရမ်းကျင်သီးနဲ့ငရုတ်ကောင်းပင်တွေကလည်းစိုက်ရလွယ်ပါတယ်တဲ့နယူးယောက်မြို့သူမြို့သားတွေတီးပင်စားပင်တွေကိုယ်တိုင်စိုက်ချဖို့ Grow New York City အဖွဲ့ကအားပေးတိုက်တွန်းနေတာနှစ်ပေါင်း30ရှိခဲ့ပါပြီမတုံတော့တဲ့ကာယနာယနေရာတွေကိုတီးပင်စားပင်တွေစိုက်ကြတဲ့ Grow New York City အဖွဲ့ကအခုကာလမှာတော့လိုအပ်သူတွေထံကိုဟင်းသီးဟင်းရွက်တွေပို့ဆောင်ပေးနေတာပ
ါ Thousands of boxes in the communities that are really hard hit
အစားအသောက်ဝယ်ဖို့မတက်နိုင်သူတွေစိုက်ပျိုးဖို့နေရာမရှိကြတဲ့အမှန်တကယ်အခက်အခဲဖြစ်နေကြသူတွေထံကိုတစ်သီးဝလန်းဟင်းသီးဟင်းရွက်ဘူပေါင်းထောင်နဲ့ချီပေးပို့နိုင်ခဲ့ပါပြီလို့အဖွဲ့ရဲ့ဦးဆောင်သူမာဆယ်ဘန်အိုယန်ကပြောဆိုခဲ့တာပါနယူးယောက်မြို့မြောက်ပိုင်းမှာရှိတဲ့ Bio Regional Living Center ကတော့တဘာဝနဲ့တဟဇာတဖြစ်အောင်နေထိုင်နည်းကိုလမ်းပြပေးတာပါ Organic သစ်သီးနဲ့ဟင်းသီးဟင်းရွက်တွေစိုက်ပျိုးတဲ့အဲ့ဒီ Center ရဲ့ပိုင်ရှင် Andrew Fox ကတော့အခုကယောဂါဘေးကြီးကြောင့်စီမံကိန်းချဆောင်ရွက်မှုတွေမှာမာယွန်လွဲချော်မှုတွေပေါ်လွင်လာစေတယ်လို့ပြောပါတယ
် You want to have food banks places where they've thought about like
ရှိခါသူလောင်းနဲ့ဘန်တွေထားမယ်ဆိုရင်လူအဖွဲ့အစည်းတစ်ခုအတွင်းကလူတွေအလုံးအတွဲလနဲ့ချီပြီးတော့ပေးနိုင်မယ်ဒါမှမဟုတ်လဲအနည်းဆုံးတော့တစ်လဖြစ်စီနှစ်လဖြစ်စီလုံလောက်တဲ့ရိတ်ခါပမာဏကိုပြင်ဆင်ထားရမှာဖြစ်တယ်လို့ပြောဆိုခဲ့တာပါမုံမြော်အဆောက်အုံကြီးတွေနဲ့နယူးယောက်မြို့တော်ရဲ့အပေါ်စည်းမြင်ကွင်းမှာအခုတော့အနှင်းငယ်စိမ့်လန့်လာပါတယ်။နေရောင်ကားထီးကြီးတွေအပန်းဖြေထိုင်ကုန်တွေရဲ့နေရာတချို့ကိုဟင်းသီးဟင်းရွက်စိုက်ခင်းတွေအစားထိုးနေရာယူလာတာဖြစ်ပါတယ်ရှင်။ကျမတင်ကြီးထိုက်ပ
မင်္ဂလာပါရှင်မြန်မာတနိုင်ငံလုံးမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အစာနီးပါဒီတစ်ပတ်မှာတော့ COVID-19 ကြိုတင်ကာကွယ်မှုတွေကိုလှုပ်ဆောင်နေတဲ့စေတနာဝန်ထမ်းတွေရှိတဲ့ကချင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ
်လူထုရဲ့ awareness တွေလည်းအများကြီးလုပ်ဖို့လိုအပ်နေတယ်ပေါ့နော်အဓိကတော့တို့ကဒီကြောက်စိတ်ပေါ့နော်တချို့ကြတော့လည်း pissed လက်ခတ်နေတယ်ပေါ့နော်ပြောချင်တာတော့အဲလိုမျိုးတို့ရဲ့ awareness မရနိုင်တဲ့နေရာတွေလည်းအများကြီးရှိတယ်
COVID-19 ပညာပေးလုပ်ငန်းလှုပ်ဆောင်ရမှာစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးကချင်ပြည်နယ်ကစေတနာဝန်ထမ်းကောင်းဆောင်ကိုဇက်ကပြောပြခဲ့တာဖြစ်ပါတယ်ဒီဆောင်မှအပြည့်စုံကိုမြကျိနာ News Channel ကသတင်းတော့ Esther ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်မနေ့9နိုင်ရီကိုရောက်တာနဲ့မနောကွေးမှာရာရင်နေထိုင်နေကြတဲ့ဇေနဝန်ချန်လူငယ်အဖွဲ့တွေဟာတနေ့တာလှုပ်ရှားမှုတွေကိုလှုပ်ဆောင်ဖို့အစဉ်အသင့်ဖြစ်နေပါပြီအဲ့ဒီလူငယ်တွေဟာမြကျိနာညို့နယ်ကဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ခြင်းနဲ့ထိန်းချုပ်ခြင်းလုပ်ငန်းတွေမှာပါဝင်နေကြတာပါတချို့ရောလူငယ်တွေကစီတာဘရိုကုန်းတင်ကုန်ချစခန်းကိုသွားဖို့အစဉ်အသင့်ဖြစ်နေသလိုတချို့ကလည်း COVID-19 တိုက်ဖျက်ရေးအတွက်ဒေတာအာဏာပိုင်တွေဆင်ဆင်ထားပေးတဲ့ Quarantine Center တွေစီကိုသွားရောက်ကူညီဖို့အစဉ်အသင့်ဖြစ်နေပါပြီ
ဟုတ်ကဲ့ The first yoga ကိုဒီ COVID ကဒီဆောင်နဲ့သင်္ဘောကြီးကူးဆက်တယ်လေ
COVID-19 ရောဂါလိုအပ်တဲ့သင်္ဘောကူးဆက်တာလေဒါကြောင့်မလို့ကမ္ဘာလုံးအတိုင်းအတာမှာလည်းဒီယောဂါဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့တတ်နိုင်တဲ့ဘက်ကနဲ့ကျွန်တော်တို့တက်ဆွမ်းတဲ့ဘက်ကနဲ့ကျွန်တော်တို့ပြည်နယ်အတွက်ကျွန်တော်မွေးလာတဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့ကာကွယ်ချင်တို့ကျွန်တော်တတ်နိုင်တဲ့ဘက်ကပါဝင်နေတာဖြစ်ပါတယ်
စေနာဝန်ထမ်းတဦးဖြစ်တဲ့ကိုတောင်ခုံကပြောပြခဲ့တာပါဒီလူငယ်တွေကကချင်ပြည်နယ် COVID-19 ကာကွယ်ရေးကွန်ရက်မှာပါတဲ့စေနာဝန်ထမ်းများဖြစ်ပါတယ်ကွန်ရက်မှာကချင်လူငယ်အဖွဲ့14ဖွဲ့ပါရှိပြီးပြည်နယ်အတွင်းအစိုးရလက်လက်မမီတဲ့အပိုင်းတွေမှာအသက်နိုင်ဆုံးကူညီမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်အခုလက်ရှိအချိန်မှာတော့ပမောပူတာဦးနဲ့ကျနာခရိုင်တွေမှာကူညီမှုတွေပြုလုပ်ပေးနေပါတယ်ကွန်ရက်တာဝန်ခံကိုစုံနော်က
ဒီကလေးတော့မှဆိုရင်ကျွန်တော်တို့ကဒီလူငယ်ပေါ့နော်လူငယ်တွေသူတို့ဆီမှာရှိတဲ့ခါလေးတော့ကျွန်တော်တို့အူဆောင်ပြီးလောက်လာတဲ့အခါမှာတော့အခက်အခဲလေးတွေတော်တော်လေးကြုံလာခဲ့တယ်။အခုနောက်ပိုင်းမှာကျတော့ဒီတန်တဲ့ဒီလုပ်ငန်းရှင်တွေကတော်တော်ကောင်းတန်တဲ့လူကြီးတွေကလည်းအဲ့ဒီအခါကိုလူလာတဲ့အခါတော့သူတို့လည်းဒီနေရာမှာပါဝင်ရှင်တယ်ဆိုတော့အလူငယ်လေးတွေလာထည့်ပေးတဲ့အချိန်အဲ့ဒါနဲ့ပဲကျွန်တော်တို့လည်းပတ်နေတယ်လို့ပြောဆိုတယ်
အဖတ်သေးပါဝင်တဲ့လူငယ်တချို့ဟာမိဘတွေကယောဂါကိုဆက်လာခဲ့ရင်ကိုယ်ဆရာငွေကြေးမရှိတဲ့အတွက်မသွားပါနဲ့လို့တားထားတဲ့အခြေကဝင်ရောက်လောက်ကင်နေတူတူလေးရှိပါတယ်။တရုတ်နိုင်ငံကနေဆက်ကိုဖျက်ပြီးချင်းပြင်းလေးကိုပြန်လာကြတဲ့သူတွေဟာကိုရဲ့ရဲ့ကျူတင်ကာကွယ်နိုင်ရဲ့အတွက်ကျူပန်းမှုရဲ့အဓိကအာယုံဆက်ရလည်းဖြစ်ပါတယ်။လွေချင်းနဲ့ကမ်ပိုင်တီဂိတ်တွေကပြန်လာသူတွေကိုစစ်ဆေးရမှာတန်တရားရှိတဲ့သူတွေကိုဂိတ်နားမှာစစ်စင်ထားပေးတဲ့ quarantine center တွေမှာ21ရက်နေထိုင်ရပါတယ်။တန်တရားမရှိခဲ့ရင်တော့မိမိတို့နေထိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးတွေကိုပြန်ရပြီးသက်ဆိုင်ရာပြည်နယ်နဲ့တိုင်းကအစိုးရစစ်စင်ထားပေးတဲ့နေရာတွေမှာ21ရက်နေထိုင်ရမှာဖြစ်ပါတယ်။ကချင်ပြည်နယ်ကိုပြန်လာသူတွေအတွက်ကတော့မြကျနာစီတာပရိုရက်ွက်ရှိကုန်းတင်ကုန်ချနေရမှာစီမံခန့်ခွဲမှုတွေပြုလုပ်ပေးနေတာဖြစ်ပါတယ်။ COVID ကြိုတင်ကာကွယ်နိုင်ရေးကိုရက်မှာပါဝင်သူကချင်နယ်နဲ့ကျော့ပေါ့အိတ်ချမ်းမရဲ့လောက်တာအဖွဲ့ရဲ့ Director Mr. Zack က
ရန်နေကုန်တင်ကုန်ချကောငါရောက်မှုအစိုးရနေပေါ့ဆန်တယ်
ကုန်တင်ကုန်ချနေမှာဟိုဘက်ကပြန်လာတဲ့သူတွေကိုတက်ဆိုင်ရာဒေတာကိုပြန်လွှဲပေးတာတွေကားစစ်ဆင်ပေးတာတွေလုပ်ပေးရတယ်ကားတစီပီတစီပြန်လာတဲ့အချိန်ကျွန်တော်တို့ဘက်ကတော့ပို့တစီဖြန်းပေးတာတွေလုပ်ပေးရတယ်ညတွင်းချင်းပူတော်ကိုပြန်ပို့မယ်ဆိုတာတွေကတော့အစိုးရဘက်ကလုပ်ပေးရတာပေါ့တချို့ပြည်တော်ပြန်တွေကညအေးရမဲ့သူတွေပါတယ်လေမနေ့ကဆိုည2နာရီလောက်မှပြန်ရောက်လာတော့ပြန်လွှဲဖို့ခက်ခဲတာကြောင့်ဒီမှာပဲအိတ်လက်ရတဲ့သူတွေရှိတယ်သူတို့2နာရီရောက်လာကျွန်တော်လည်း2နာရီဆောင်ရတာပဲမနေ့ကလည်းဟိုဘက်ကကားကိုစီရောက်လာမလို့တည်င်းတွေရထားတယ်ဒါပေမဲ့လည်းလမ်းမှာကားပြတ်တာရှိရရောက်လာမယ့်အချိန်ရောက်မလာတော့ဆောင်းရတာပေါ့
စီတာပရိုဂျက်ကွက်ရှိကုန်တင်ကုန်ချနေရာတွေမှာပြည်တော်ပြန်တွေကိုဧပြီလ16ရက်နေ့ကနေစတင်ပြီးလက်ခံပေးနေတာဖြစ်ပြီးမေလ6ရက်နေ့အထိပြည်တော်ပြန်ဝင်ရောက်လာသူဦးရေ1000ကျော်ရှိနေပြီဖြစ်ကြောင်းသိရပါတယ်မေလ6ရက်နေ့အထိတရုတ်ပြည်မှလူဦးရေ4500ကျော်ပြန်လည်ရောက်ရှိနေပြီးတောင်းနှစ်ချီပြန်လာဖို့ရှိတယ်လို့ပြောဆိုနေမှုတွေလည်းရှိနေပါတယ်အဖွဲ့အနေနဲ့ကာကွယ်ရေးပစ္စည်း PPE တွေမလုံလောက်တဲ့အတွက်တော့စိုးရိမ်မှုတွေရှိသလိုဆေးဖြတ်တဲ့ကိရိယာတွေနဲ့ပူးတက်ဆေးမလုံလောက်တာတွေလည်းရှိတယ်လို့ဆိုပါတယ်။တာဝန်ခံကူစုံတော်ကသူတို့မှာရှိတဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးအသုံးပြုနေပုံကိုအခုလိုပြောပြပါတယ်
။ရှိတဲ့အခက်အခဲကြတော့ကျွန်တော်တို့ကဒီအဓိကတော့ဒီဆေးနဲ့နောက်ပြီးတော့ဒီဝတ်စုံတွေပေါ့နော်။ဆေးဖြတ်တဲ့ PPE တွေအဲ့ဒီမလောက်တဲ့ခါတွေရှိတယ်။နောက်တစ်ခုကတော့ဆေးတွေပေါ့နော်။ဆေးတွေကဒီပူးတက်ဆေးတွေဆေးတက်တဲ့ခါတွေမလောက်တဲ့ခါရှိတယ်။နောက်တစ်ခုကဒီပူးတက်တဲ့ဟိုဖေးဖြန့်တွေဟာပေါ့နော်ဆက်ပြီးရတယ်ကအဲ့ဒါကခက်ခဲလို့ရှိတယ်။ဒီမှာ PPE ဆိုတာဒီ PPE ဟိုဆုံးတွေတော့ကျွန်တော်တို့ကစုံကို
တဆုံလို့ဆိုရင်ဘောနော်ဒီတနေ့တုံးလို့ရှိရင်အဲ့ဒီဟာကိုကျွန်တော်ကရှော့ပူပြန်တက်ပေါင်းမှာအဲ့ဒီနေ့ပြန်လာ6မှာ3နေရာနေပါရှိတယ်။ပေါက်ဟွာပေါက်ဒီပေါက်သွားတဲ့ခါကျတော့ကျွန်တော်ကတိတ်လက်တန်ဖာလို့3နေရာခက်ခဲနေရှိတယ်။
လက်ရှိချိန်မှာဇေနဝန်ချမ်းကွန်ရက်အဖွဲ့မှ PPE အင်ဂျီ9စုံတာရှိတယ်လို့သိရပါတယ်။နောက်ဝမှအဖွဲ့ဝင်လူငယ်တချို့ကလည်းအမျိုးသမီးများကွာရန်တင်းထားရှိတဲ့တူနာပြို့ကောလိပ်ကျောင်းနဲ့အမျိုးသားတွေကိုထားရှိတဲ့မြစ်ချနာတက္ကသိုလ်ရှိရာဖုန်ကန်ရာဆီအမျိုးသားဆောင်မှတက်ဆိုင်ရာအဖွဲ့အစည်းများနဲ့ပူးပေါင်းကာလိုအပ်သည့်များကိုကူညီရင်းဆောင်ကျခြင်းတွေကိုပြုလုပ်ပေးလျက်ရှိနေပါတယ်။နောက်ဝမှာပါတဲ့ backpack အဖွဲ့ကစစ်ပေးရှောင်စခန်းတွေကိုပညာပေးလုပ်ငန်းတွေလိုက်လံလှုပ်ဆောင်ပေးနေတဲ့အဖွဲ့ပါသူတို့အဖွဲ့ရဲ့တာဝန်ခံမစ္စတာဇက်က
အဓိကတော့ကျွန်တော်တို့မှာ PPE ဝတ်စုံမရှိဘူးပေါ့နော်သူအပစ္စည်းအနေနဲ့ကျတော့ကျွန်တော်ဒီအဓိကဒီစစ်ပေးရှောင်ပေါ့နော်စစ်ပေးရှောင်စခန်းမှာလေကျွန်တော်တို့ဟိုဒီကျူတင်ကာပွဲတဲ့အနေနဲ့သူတို့ကိုဒီကုသရှိလို့ရှိရင်ပေါ့နော်တကယ်လို့ positive ပေါ်လာတယ်ဆိုလို့ရှိရင်ဘေးပတ်ဝန်းကျင်ကိုဘယ်လိုမျိုးကျူတင်ကာပွဲရမယ်ဆိုတဲ့အချက်အလက်တွေပေါ့နော်ဒါတွေကိုလိုက်ဝင်ငှားတဲ့အချိန်မှာဆေးပေါ့နော်ဒီဆေးဒီအဲကလိုရင်းပေါ့ကလိုရင်းဆေးဖြုန်စက်နီးတွေတင်ထားပေးတယ်ပြီးလို့ရှိရင်ဘယ်လိုမျိုးနေရာတွေမှာအဓိကဖြန်ရမယ်ဆိုတဲ့ဟာတွေအဲလိုက်ပေးထားတယ်ဒီကလိုရင်းဆေးရရတော့ကျွန်တော်ဒီအလူရှင်တွေကနေကုမ္ပဏီပေးရပေါ့နော်အခုကျွန်တော်ဒီကချင်မြစ်နာမြို့မှာရှိတဲ့ camp တွေအဲဆုံးတော့တော့ပြီးပြီပေါ့နော်အကုန်လုံးမှာ
ပြည်နယ်အစိုးရဖက်မှပြောကြားချက်အရတော့အချင်းပြည်နယ်အတွင်းကိုညီပေးနေသူဇေနဝန်ထမ်းတထောင်ကျော်ရှိတယ်လို့သိရပါတယ်ပြည်နယ်အစိုးရရုံညွန်ကြားရေးမှူးဦးစောစောက
ဟိုသက်ဆိုင်ရာကွန်တင်းထားတဲ့နေရာတွေမှာသူတို့ဗော်လန်တီးယားလုပ်ပေးမယ်တောင်းပေးမယ်ဆိုရင်တော့သူတို့အဲ့ဒီမှာထားမယ်သွားလာလာစီစဉ်ပေးမယ်ဒေသကမဟုတ်ရင်ပေါ့လေဒေသကဟုတ်ရင်တော့သူခက်ခဲမရှိဘူးဆိုရင်တော့သွားလာလာသူတို့ရတယ်သို့တော်လည်းအဲ့ဒီမှာသဘောတော့ဖို့ရဲ့နေဖို့ထိုင်ဖို့ပေးမယ်ပြီးရင်တော့သူတို့အဲ့မှာ20ရက်20တရပြည့်လို့ဟိုဖွဲ့တွေလည်းပြန်ထွက်သွားပြီဆိုတော့သူတို့ဆက်လုပ်ချင်တယ်ဆိုတော့လုပ်မလုပ်ဘူးဆိုရင်တော့ကျွန်တော်ကဒီဘက်မှာ quarantine ပြန်ထားပေးရမယ်သူတို့ဟိုဝက်ကာကွယ်ရေးအတွက်ဆိုတော့ခုကျွန်တော်ဒီမြစ်ကြီးကနေထားနေပြောတော့ဒီကာယူဝဲမှာသူတို့ဒီတရုတ်ကပြန်လာတဲ့ဖွဲ့တွေကျွန်တော်တို့လာပို့တာပေါ့လေလွယ်ကျန်လည်းပို့တယ်ကမ်ဘိုဒီးယားပို့တယ်မော်တော်ယာဉ်တို့သူတို့ဈေးပြန်ပေးတဲ့လုပ်တွေလုပ်တယ်နောက်ခီးတွေရဲ့အပုံတင်နေစစ်ဆေးပေးတာရှိတယ်နောက်ကျွန်တော်တို့ကတော့သူတို့ကအဲ့မှာထမင်းလဲကျွေးတယ်ဟိုရေတန့်တွေပါလိမ့်လဲတိုက်တယ်သူတို့တည်းလူတဲ့ဟိုစီးပြန်းတဲ့အခါမှာတုံးတဲ့ပစ္စည်းတွေပါလိမ့်ကျွန်တော်တို့ထုတ်ပေးတယ
်ကိုရက်ကိုပြည်နယ်ကျန်းမာရေးဌာနကနီးပညာပိုင်းဆိုင်ရာတွေကိုထောက်ပံ့မှုတွေတာရှိတယ်လို့တာဝန်ခံကိုစုံတော်ကပြောပါတယ်ဒါပေမဲ့လည်းကျန်းမာရေးနဲ့ပူပေါင်းလှုပ်ဆောင်မဲ့အစီအစဉ်တွေတော့ရှိတယ်လို့ဆိုပါတယ်ကိုရက်အနေနဲ့ငွေကြေးပိုင်းမှာစင်ခေါ်မှုတွေရှိတယ်လို့သိရပါတယ်။ပညာပေးမှုတွေလှုပ်ဆောင်ပေးနေပေမဲ့လည်းနိုင်ငံမှုအားနည်းတဲ့အတွက်ဒီထက်ပိုပြီးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့တာဝန်ခံမစ္စတာဇက်ကဆိုပါတယ
်။ဥပမာကျွန်တော်တို့ဒီမနေ့ဆိုလို့ရှိရင်မနေ့ဈေးမှာကြီးပေါ့နော်ဒီဒီနှကောင်းစီးပေါ့နှကောင်းစီးတွေလိုက်ဝယ်ပေးတယ်လိုက်ဝယ်ပေးတဲ့အချိန်မှာကြီးဆိုလို့ရှိရင်တချို့တွေကကြတော့နားထောင်တယ်တချို့ကြတော့နားမလေဘူးနားမထောင်ဘူးလို့နော်အဲ့လိုမျိုးဖြစ်တဲ့ခါကျတော့ဒီလူထုရဲ့ awareness တွေကလည်းအများကြီးလုတ်ဖို့လိုအပ်နေတယ်ပေါ့နော်အဓိကတော့သူတို့ကဒီကြောက်စိတ်ပေါ့နော်တချို့ကြတော့လည်းပစ္စလက်ခတ်နေတယ်ပေါ့နော်ပြောချင်တာကတော့အဲလိုမျိုးသူတို့ရဲ့ awareness မရနိုင်တဲ့နေရာတွေကလည်းအများကြီးရှိတယ်အဲတော့သူတို့ awareness တွေကလည်းအများကြီးပေးဖို့လိုအပ်နေတယ်ပေါ့နော
်ကာကွယ်ရေးလုပ်ငန်းတွေဟာကချင်ကျန်းမာရေးလုပ်တာအဖက်တစ်ဖက်တီးလှုပ်ဆောင်လို့ရတဲ့အရာမဟုတ်တဲ့အတွက်အစိုးရကျန်းမာရေးဌာနတွေပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့ဆိုပါတယ်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနာ News Channel မှသတင်းတောက်အစတာဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ဒိုးအတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မြန်မာဝိုင်း င်းရုံးမြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လင်းဦးပါခုတစ်ခါပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်ဒီတစ်ပတ်မှာတော့ပြည်ပရောက်မြန်မာလူ့သမားတွေပြန်လက်ခံဖို့ဘယ်လောက်ထိမြန်မာနိုင်ငံမှာအဆင်သင့်ဖြစ်နေပါပြီလဲဆိုတာကို VOA မြန်မာပိုင်းရဲ့စနေနေ့ဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရမှာပါမင်္ဂလာခင်ဗျာ COVID-19 ကာယရောဂါကြောင့်တစ်ကမ္ဘာလုံးအသွာလာတွေကန့်သတ်လုပ်ငန်းကံကံတွေပိတ်ထားရတဲ့အတွက်ပြည်ပရောက်မြန်မာလူ့သမားတွေလည်းနေရပြန်နေကြရပါတယ်သူတို့ပြင်ကတော့မြန်မာနိုင်ငံသားတွေအလုတ်သွားလုတ်ကြတဲ့အိန္ဒိယထိုင်းနဲ့တရုတ်နိုင်ငံတွေကပြန်လာနေသူတွေနဲ့နောက်ထပ်လည်းပြန်လာဦးမဲ့သူတွေလည်းတိုင်းနဲ့ချီရှိနေပါတယ်ဆိုတော့ပြည်ပရောက်မြန်မာလူ့သမားတွေနေရပြန်ရေးအခက်အခဲတွေဘာတွေရှိနေသလဲနေရပြန်ရောက်လာသူတွေစောင့်ကြည့်ရေးစခန်းမှာနေထိုင်ကြရတဲ့အခြေအနေတွေနဲ့နေရပြန်ရောက်လာတဲ့လူ့သမားတွေအတွက်ရေလိုရေရှည်လိုအပ်ချက်တွေဘာတွေရှိနိုင်မလဲဆိုတော့ဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်ကျွန်တော်တို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်မူဆယ်မြို့ခြေဆိုင်ဂယုနာလူမှုကွန်ရက်တင်ကဦးတောင်းထွန်းတို့ကိုဖိတ်ခေါ်ထားပါတယ်ဦးထွတ်ချစ်ကတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလူ့သမားတွေရေးကိုတဆိုင်မမဆောင်းနေတဲ့သူပါဦးတောင်းထွန်းကတော့ဒီတရုတ်မြန်မာနယ်စပ်မှာလူမှုရေးလုပ်ငန်းတွေလုပ်နေပြီးအခုဆိုရင်လည်းပြန်လာတဲ့သူတွေအတွက်ကွာရန်တင်းစောင့်ကြည့်ဆစ်ဆေးရဲ့လုပ်ငန်းတွေမှာဦးဆောင်ကူညီနေတဲ့သူဖြစ်ပါတယ်ဦးထွတ်ချစ်ဦးတောင်းထွန်းမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ပြမင်္ဂလာပါခင်ဗျာ
โอเคအရင်ဆုံးအနေနဲ့ကတော့နေဆက်ကပြန်လာနေကြတဲ့သူတွေနောက်ထပ်လည်းပြန်လာဖို့စီစဉ်နေတဲ့သူတွေရဲ့အခြေအနေကိုဆွေးနွေးစီခြင်းပါတယ်အခုဆိုရင်ထိုင်းနေဆက်တရုတ်နေဆက်ဘက်ကနေမြန်မာလူ့သမားတွေပြန်ဝင်ဖို့တက်ဆိုင်ရနိုင်ငံတွေနဲ့ညှိနှိုင်းပြီးစီစဉ်နေတာရှိပါတယ်ဆိုတော့ဒီစီစဉ်တွေကအခုဘယ်လောက်ထိခီးရောက်နေပြီလဲခင်ဗျာခြားခြားမောရှိရလားထိုင်းနိုင်ငံဘက်ကအခြေအနေနဲ့ပတ်သက်လို့ဥတုချက်အရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အခုလောလောဆယ်ကတော့ဗျာဒီဟိုပြီးခဲ့တဲ့ကျွန်တော်တို့မတ်လတည်းမှာပြန်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဟိုအစိုးရပေါ်တော့မြန်မာနိုင်ငံဘက်ကတော့ရှိုးပါးတွေလက်ခံမှုပြင်ဆင်နေတာတော့ကျွန်တော်တို့လည်းတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့အဓိကအခုပြဿနာကဒီကျွန်တော်တို့ဒီ April လကုန်မှပြန်လာပါလို့မြန်မာအစိုးရအနေနဲ့လက်ခံထားတဲ့ဟာကို April လကုန်တဲ့အချိန်ကြီးဟိုလောက်သမားတွေကစောင့်နေတယ်ပေါ့ကွာ။စောင့်နေပြီးတော့ပြန်မှုတွေကြတော့ဒီထိုင်းနိုင်ငံရဲ့ဟိုထပ်ပြီးတော့တလတိုးလိုက်တဲ့ကျွန်တော်တို့ထိုင်းနိုင်ငံရဲ့ဒီအရေးပေါ်ဟိုချင်းချင်းညာချက်ကြောင့်ဟိုမြန်မာပြည်ဘက်ကအခြေအနေကလည်းဟိုဘက်ဟိုမြောက်ဒီဘဲဆောက်လမ်းတလမ်းပဲဖွင့်ထားတဲ့ကြောင့်မလို့ဟိုလုံသမားတွေနေနေကတော့ပြန်ဖို့တော်တော်အခက်ခဲနေတဲ့ကြုံနေရတာမျိုးကျွန်တော်တွေ့နေရတယ်လားခင်ဗျာ
ဟုတ်ကဲ့မြန်မာလူသမားတွေထိုင်းနိုင်ငံမှာခက်ခဲကြီးကြုံနေရတယ်ဆိုတော့ကျွန်တော်လည်းကြားရတာတွေရှိပါတယ်တချို့ဆိုရင်အလုပ်တွေပြုတ်လို့မြန်မာပြည်ပြန်ဖို့လုပ်နေကြတယ်လက်ထက်မှာငွေကြေးလည်းမရှိကြဘူးပြန်လို့လည်းမရဘူးဆိုတော့မျိုးတွေကြားနေရပါတယ်ဆိုတော့အဓိကဘာကြောင့်ဒီလိုအခက်ခဲကြီးကြုံနေရတယ်လဲကိုတူချစ်
အဓိကအဖြစ်ပေါ်ကကျွန်တော်တို့ဒီဘက်မှာရှစ်ပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့လူတွေကတော့ဟိုအနည်းဆုံးသတ်မှတ်တာပေါ့ဒီမှာရှိတဲ့ထိုင်းနိုင်ငံမှာအလုပ်သမားအနည်းဆုံး9သိန်းလောက်ကအလုပ်ပြုတ်သွားတယ်။ဒါကျွန်တော်အများနဲ့ပြောတာကအလုပ်ပြုတ်သွားတဲ့ကျွန်တော်ရှစ်ပြောင်းအလုပ်သမားတွေလည်းဒါသိန်းနဲ့ရှိတဲ့အလုပ်သမားတွေအလုပ်ပြုတ်သွားတယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်။ဒီတစ်ချိန်တည်းမှာပေါ့ကကျွန်တော်ပြန်ပြီးတော့ဒီခွဲခြားရမှာတော့လုံးဝအလုပ်ပြုတ်သွားတဲ့အလုပ်သမားတွေရဲ့ကျွန်တော်တို့ဒီလူမှုဖူလုံရေးရံပုံငွေထည့်ထားတဲ့အလုပ်သမားတွေအုပ်စုရဲ့နောက်တတိယအမခံပြီးတော့ကျွန်တော်တို့အလုပ်ဆောက်မှာဘယ်သားစီတော့ဆောက်မှာဆိုပြီးတော့တတိယဟိုစားရေးတောက်ရေးစီစဉ်ပြီးထားတဲ့အုပ်စုပေါ့နော်အဲ့ဒီအုပ်စုသုံးခုရှိတယ်အဓိကတော့ကျွန်တော်အစအလုပ်လုံးဝပြုတ်သွားတယ်အလုပ်ရဖို့လုံးဝမတင်ချတဲ့အခွင့်အရေးပြန်ဖို့ကအခက်အခဲရှိတယ်တချို့ကြတော့ဗျာဒီကျွန်တော်တို့ဒီဟိုစားဧပြီလအထိကျွန်တော်တို့သူတို့ကနေမဲ့အချို့ကလည်းအိမ်တွေငှားထားတာရှိတယ်ဧပြီလကုန်တဲ့ချိန်မှာကျွန်တော်တို့အိမ်တွေပြန်အပ်တယ်နောက်အစကပြောတယ်သူတို့ထင်တာကတော့ဒီဗေလထဲမှာတော့လုံးဝပြောင်းပြန်ရမယ်ဆိုပြီးကန်တီကာမှတွက်ထားပုံနဲ့ရတယ်ဆိုတော့အရင်တော့ဆိုလို့ရှိရင်တော့နေဆက်တွေကနေတရားမဝင်ခိုးပြန်နိုင်လည်းရှိတယ်။အခုကနေဆက်တွေမှာလည်းဟိုတချို့ခါတည်းကပိတ်ဆို့မှုတွေတအားများတော့ပြန်ဖို့လည်းခက်တယ်။ဆိုတော့ကျွန်တော်ပြန်လို့လည်းမရဘူး။ထိုင်းနိုင်ငံထဲမှာလည်းစားရေးတောက်ရေးနေရေးထိုင်ရေးတွေကတအားခက်ခဲနေတယ်။ဟိုဒါကြောင့်မလို့ပေါ့အချို့အလုပ်သမားတွေကလည်းစိတ်သက်သာမှုတွေရှိလို့ကျွန်တော်တို့လည်းဟိုအလုပ်သမားတွေနဲ့ဆွေးနွေးတဲ့ဝဲတွေညံ့များပေါ့နော်။ဒီကိုယ်စား online ရအောင်ကျွန်တော်တို့ဒီဟိုတစ်ခါတည်းကမှာတော့တွေ့တာလူတွေလည်းပြောပြီးတော့ဟို ဆုံးပြေးနေရတယ်နေ့တူပါဗျာလူသမားတွေကသူတို့ရဲ့စာရေးတော့ရခက်ခဲနေတယ်ကျွန်တော်တို့ဖွဲ့စည်းသူဆက်သွယ်ဦးတည်ကောင်းတာတွေဟိုပယ်နေလမ်းကြောင်းပြန်ဖွင့်မလဲအဲ့ဒါအဲ့ဒီအရာတွေအများန်းလမ်းမီးတဲ့လူတွေကျွန်တော်တွေ့ရတယ်ဗျာ
ဟုတ်ကဲ့ဦးတောင်းထွန်းတို့တရုတ်နယ်ဇက်ဖက်ကခြေနေရောခင်ဗျာပြန်လာတဲ့သူတွေပြန်လာခြင်းတဲ့သူတွေချောချောမောမောပြန်နိုင်ကြရလားဗျာဒီထိုင်းနယ်ဇက်ဖက်ကခြေနေတွေကိုတော့ဒီဥထုချစ်ဆွေးနွေးကြတာလည်းကြားမိမှာပါတရုတ်ဘက်မှာထိုင်းဘက်မှာလည်းအခက်အခဲတွေရှိနေလားဦးတောင်းထွန်း
ဟုတ်ကဲ့ကျွန်တော်မူဆယ်နေသက်ပေါ့နော်တရုတ်နိုင်ငံဘက်ကပြန်လာတဲ့သူတွေကတော့အခက်အခဲရှိတယ်လို့တော့မကြားမိဘူးပေါ့နော်အဲသူတို့ဘက်ကနေဆိုတော့လည်းတန်ယုံနေတဲ့ချိန်ဆက်ပြီးတော့ပြန်လည်ဝင်ရောက်နေတာအများကြီးရှိပါတယ်ခင်ဗျမနေ့ကလည်းဝန်ကဒေသကနေပြီးတော့300ပဲထားပါတော့နော်9ရောက်ပြီရောဆိုတော့300ပေါ့အဲပြန်လာကြပါတယ်ခင်ဗျတန်ယုံကနေပြီးတော့အစ်စ်တွေနေပြီးတော့အဲမူဆယ်နေသက်ပြည်ပြည်နေသက်နောက်နောက်ပေါက်ပြီးလိုက်ပူပါတယ်ခင်ဗျလိုက်ပူပြီးတော့သူတို့တရားဝင်ပြန်လဲဆွဲရတယ်ဒီဘက်ကနေပြီးတော့လည်းတရားဝင်လက်ခံပြီးတော့အခုဆိုရင်သူတို့မူဆယ်မြို့မှာရှိတဲ့မှတ်နေအခြေခံပညာထက်တန်းကြောင့်အမှတ်3ပေါ့နော်အမှတ်3မှာလည်းလူပီးတွေကိုလက်ခံထားပါတယ်နောက်ပြီးတော့တရုတ်နိုင်ငံစာတင်ကြောင်းမှာလည်းသူတို့လူသားတွေကိုလက်ခံထားပါတယ်ခင်ဗျလက်ခံထားတဲ့အခါမှာသူတို့ကိုနေမြင်တဲ့အခါတော့ဒီဘက်မှာတရုတ်ပြည်ဝူဟန်မြို့မှာလည်း3လခွနတင်းနေရရတယ်တဲ့ကိုယ်ကနေမှာလည်းနေရတယ်ဟိုတယ်ကြီးမှာလည်းနေရတယ်အဲ့ဒီချုပ်ရတဲ့အချုပ်ထဲမှာလည်းနေရတာရှိပါတယ်ခင်ဗျ။အဲ့သူတို့ဒီမှာပြန်ရောက်လာတဲ့အခါအားလုံးအဆင်ပြေပြေနဲ့ဟိုပြန်လေရောက်ရှိလာပါတယ်ခင်ဗျ။အဲ့ကျွန်တော်ဒီမူဆယ်ဘက်ကတော့တက်ဆိုင်ရာအာနာပိုင်အဖွဲ့အစည်းတွေ၊ CIA အုပ်ချုပ်ရေး၊မြို့နယ်အုပ်ချုပ်ရေး၊ CIA စီမံခန့်ခွဲရေး၊မြို့နယ်စီမံခန့်ခွဲရေးနဲ့ဒီသက်ချေမီမိသက်တပ်ဖွဲ့နောက်ကျွန်တော်မူဆယ်မြို့ပေါ်မှာရှိတဲ့ဟိုကျွန်တော်ဂရုဏာလူမှုကွန်ရက်အသင်းပါဝင်ပရိုင်းကအသင်း18ဖွဲ့ရနေပြီးတော့လူရက်ပြည့်အားလုံးအားလုံးစီတင်ဆောင်ရွက်ပြီးတော့ကျွန်တော်တို့ဒီဘက်မှာအားလုံးကျန်းမာရေးဆောင်ရွက်မှုတွေလည်းဆောင်ရွက်တယ်သူတို့နေဖို့ခိုင်ဖို့ဘာဖို့တောက်ဖို့တွေလည်းအားလုံးစီတင်ဆောင်ရွက်ပြီးတယ်အားလုံးအခုချိန်ပြီးတော့ကျွန်တော်တို့ဒီမှာလည်းကျန်းမာမှမှာနဲ့အားလုံးအဆင်ပြေပြီးတော့ဆောင်ရွက်ပြီးနိုင်တယ်လို့ပဲဟိုပြောကြားချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်းတော်ဆွေးနွေးတဲ့ကျေးဇူးပါဆိုတော့ကိုတုချေဦးတောင်းတော်ဆွေးနွေးသလိုဆိုရင်တော့တရုတ်နိုင်ငံနေဆက်ဘက်ကချိန်နေနဲ့ထိုင်းနိုင်ငံဘက်ကချိန်နေကနည်းနည်းတော့ကွာနေပါတယ်အထူးသဖြင့်ဆောဆောကိုတူချစ်ထောက်ပြတာတခုလည်းရှိပါတယ်နေဆက်ကိကလည်းလောလောဆယ်မှာတခုရဲ့ဖွင့်ထားတယ်ဆိုတော့ပါဆိုတော့ဘာကြောင့်အခုလိုတခုရဲ့ဖွင့်ထားတာလဲကိုတူချစ်လမ်းကြောင်းတခုတွေကနေခွင့်ပြုတာကဒီယောဂကုသမှုထိန်းချုပ်ရတာပိုလွယ်ကူနိုင်တယ်ဆိုတဲ့စဉ်းစားချက်မျိုးလားဘာကြောင့်အခုလိုနေဆက်ကိတခုလည်းဖွင့်ထားရတယ်လို့နားလည်ထားလဲကိုတူချစ်
အဓိကတော့ပေါ့ဗျာတော့ကျွန်တော်တို့အနေနဲ့ကလည်းမရှင်းလင်းဘူးအဲ့ဒီမဲဆောက်မြောက်ဝတီလမ်းတလမ်းပဲကိုဖွင့်မယ်ဆိုတာကိုမြန်မာဆိုးရွားကပဲတောင်းဆိုတာလားထိုင်းဆိုးရွားပဲခွင့်ပြုတာလားဒါတော့ကျွန်တော်တို့ကိုယ်တိုင်လည်းမရှင်းဘူးမရှင်းလင်းဘူးဆိုတာကတော့အစိုးရတွေကိုယ်တိုင်ကလည်းကျွန်တော်တို့သိအောင်မမတိကျစရာမပြောတာတော့ရှိတယ်ဆိုလို့ရှင်တာကဒီအဲ့လိုမျိုးမဲဆောက်တစ်ခုမဲဆောက်လက်တစ်နဲ့မျက်ဝတီတစ်ခုတည်းဖွင့်မယ်ဆိုလို့ရှိရင်ကျွန်တော်လက်တွေ့ပေါ့ဗျာမြေပြင်ထဲကလုံးဝကြီးစန့်ကျင်ပဲကြီးမချစ်တဲ့ဟာကြီးပေါ့တောင်းတောင်းအစိုးရတွေဟိုမစင်စားတဲ့ကိစ္စကြီးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့လဲဆိုတော့အလို့သမားတွေကလည်းတအားပြန်ကြည့်နေတယ်ထိုင်းနိုင်ငံအနေနဲ့ကလည်းဟိုအလို့သမားတွေတကယ်လို့ပြန်ကြည့်လို့ရှိရင်စိုးရင်တကြဟိုပြန်ပြန်အောင်လုပ်စီခြင်းတယ်ဆိုလို့ရှင်တာကတော့သူတို့အနေနဲ့ကဟိုအလုတ်သမားဒီအလုတ်သမားချိုးဖောက်လူခွင့်ချိုးဖောက်မှုအလုတ်သမားခွင့်ချိုးဖောက်မှုတွေနဲ့ဟိုနိုင်ငံတကာမှာတအားကိုသူတို့ဒီပြဿနာကြီးညင်ဆိုင်နေရတယ်သူတို့ရဲ့ဟိုဟိုအမေရိကန်နဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီဟိုအထူးကုန်သွယ်ခွင့်တွေမှာယာယီရပ်ဆိုင်ထားတဲ့အနေအထားမှာအလုတ်သမားခွင့်ရေးတွေနဲ့ချိုးဖောက်ခံမှာဒီတအားဆိုးရင်ကိုရတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒါမရှိသေးနဲ့ကျွန်တော်တို့အရင်တော့ကနေကဖွင့်လက်ဆရှိတယ်အနည်းဆုံးက gate 4ခုပေါ့နော်ဟိုကျွန်တော်တို့ဒီမဲဆောက်မြောက်ဝတီရှိတယ်ဟိုရနောင်းကော့တောင်းရှိတယ်ကျွန်တော်တို့ဒီမဲဆိုင်ဘယ်ဆိုင်တာချီလေးရှိတယ်နောက်ပြီးတော့ TK ပေါ့ကျွန်တော်တို့ဒီကန်ချနာပဲ TK ရှိတယ်ဒီကြားထဲမှာမှဖြတ်လို့ရတယ်ကျွန်တော်တို့ဒီဟိုကန်ချနာဥစားဖျားသုံးစုလို့မို့တော်လို့ကိတ်ကလည်းကလိုအပ်ရင်အရေးပေါ်လိုအပ်ရင်လိုအပ်တယ်လို့အစိုးရချင်းကြည့်ပြီးတော့ဖြတ်လို့ရတယ်ဘာဖြစ်လို့အလုပ်သမားတွေရောကိုယ့်ဘက်ဒီဘက်အစိုးရတွေရောလွယ်လွယ်ကူကူလုပ်လို့ရတဲ့နီလန်းကိုမတုံးတာလည်းပေါ့ဒါတွေဘာအခက်အခဲရှိလဲဆိုတော့ကျွန်တော်မသိဘူးဒါပေမဲ့သင်ကြားတာတစ်ခုကတော့လုံးဝလက်တွေ့မဆန်တဲ့အားပဲအဲကြောင့်မလို့အလုပ်သမားတွေကဟိုပတ်စံနေကြည်ကြည်ပြီးတော့အစောပိုင်းအောင်ဆိုလို့ရှိရင်ခိုးပြန်တာရှိတယ်အခုကျတော့ခိုးပြန်ဒီလိုကျွန်တော်နေဆက်တီမှာလည်းဖမ်းမိတာရှိတယ်။ဥမာပြခုဘက်ကမ်းမှာဟိုဥမာဒီကျွန်တော်တို့ခါတိုင်းဆိုလို့ချင်းကော့ကော့တောင်းဘက်ကိုပြုလို့ရှိရင်ဘန်းငွေ50တရာပြရတာဘန်းငွေ1000လောက်နဲ့ခူးပြန်ရတာလည်းမျိုးဒါတွေကနေ့တိုင်းဖြစ်နေတာ။ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ကအများအားအစိုးရကိုနှစ်ခုလုံးပေါ့နော်မိသားစုခံနေတာကဒီအလို့သမားတွေလွယ်လွယ်ကူကူပြန်လို့ရအောင်ကျွန်တော်ဒီနေဆက်ဒီနေဆက်ဂိတ်တွေပေါ့နော်ယာယီဖြစ်ဖြစ်ပေါ့နော်အခိုက်အတန့်တစ်ခုတော့ကျွန်တော်တို့အမြန်ဆုံးဖွင့်တာကတော့ဒါအကုန်လုံးဒီပြဿနာတွေကိုလွတ်လပ်ရဖြေလျော့နိုင်လို့ယူဆတယ်ပြေပေါ့
ဟုတ်ကဲ့ပါနေဆက်ကပြောင်းဝင်လာမဲ့သူတွေအတွက်ကြကြနနမပြင်နိုင်ဘူးဆိုရင်တော့တရားဝင်ပြင်လာမဲ့ပြဿနာမျိုးတွေလည်းပေါ်နိုင်ပါတယ်ဆိုတော့ဒီလိုဖြစ်လာမဲ့ဆိုရင်ယောဂထိ ंछ ုပ်ရေးမှာလည်းနောက်ဆက်တွဲအခက်အခဲတွေရှိနိုင်ပါတယ်ဆိုတော့ဒီလိုတရားဝင်လမ်းကြောင်းတွေကနေပြင်လာနိုင်တဲ့အန္တရာယ်မျိုးကတရုတ်နဲ့ဇက်ဖက်မှာရောဘလောက်ထိကြီးမားရှိနေလဲဦးတောင်တော်ဟုတ်ကဲ့ကျွန်တော်
တို့ဒီဘက်မှာတော့လေတရားဝင်ပြင်လာတဲ့သူတွေလည်းမရှိဘူးလို့မဟုတ်ပါဘူးခင်ဗျတရားဝင်ပြင်လာတဲ့ပေါက်ကြီးတရားဝင်ပေါက်သားတွေခုပေါက်ပြင်နေပြင်လာတဲ့သူတွေလည်းရှိနေပါတယ်ခင်ဗျအဲဒါမဲ့တရားဝင်အပေါက်ကနေပြန်လာတဲ့သူကတော့ဒီပြက်ပုံများပါတယ်ခင်ဗျဘာဖြစ်လို့အဲ့လိုပုံများလဲဆိုတော့ဒီလိုပြင်းနေတဲ့မှာကြတရားဝင်အပေါက်ဒီမှာအခုဒီဥပကနေပြီးတော့ဒီနည်းကျက်ကျက်စီးနေအေးအေးရာရှိနေပါတယ်ခင်ဗျအဲနောက်ပြီးတော့တရားဝင်နေသူတွေဒီလိုနိုင်ငံသားစစ်စစ်ဒီပေါ့နော်ဒီလိုမြန်မာနိုင်ငံသားတွေသွားတဲ့အခါမှာတရားဝင်သွားတာရှိတယ်တရားဝင်သွားတာရှိတယ်ပြန်လာတဲ့အခါမှာလည်းတရားဝင်ဟိုတရားဝင်ဝင်ဒီလိုနိုင်ငံသားမှန်လို့ရှိရင်ကျွန်တော်လက်ခံရမယ်ဆိုတော့ဟိုမိတော်ဖန်စီကြီးပြောတဲ့စကားလေးရှိပါတယ်ခင်ဗျအဲ့ကျွန်တော်ကမှတော့မြန်မာပြည်စုရကလည်းတရားဝင်ပြန်လာတာပဲဖြစ်စီတရားမဝင်ပြန်လာတာပဲဖြစ်စီအားလုံးကိုလက်ခံပြီးတော့ကျွန်တော်ဒီနေ့ခန်းနေမှာကျမကြီးစစ်စစ်မှုပါဝင်အားလုံးဆောင်ရွက်ပြီးတော့ဟိုကျွန်တော်အားလုံးလက်ခံပြီးတော့ဟိုဆောင်ရွက်ပြီးလက်ခံပြီးနေတဲ့အတွက်ကျွန်တော်ကမှတော့ကြီးကြီးမားမားအဲ့ဝင်လာထွက်တာဒီဘက်ကိုနဝပြည်ဘက်ကိုပြန်လာတာကတော့ဒီမမပြတ်မှာမရှိဘူးလို့ပဲဟိုကျွန်တော်ပြောချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်တောင်ဒါနဲ့တစ်ဆက်တည်းဆွေးနွေးစီချင်တာကတော့ဒီပြန်လာတဲ့သူတွေအတွက် quarantine စောင့်ကြည့်စစ်ဆေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်။တချို့ကဒီစင်တာတွေကိုမသွားရင်တာမျိုးတွေလည်းရှိကြပါတယ်။ဟိုတချို့ကတော့လည်းသူတို့ယောဂတည်လာတဲ့သူဆိုပြီးပတ်ဝန်းကျင်ကညဉ့်ညင်မှာကိုစိုးရိမ်နေသူတွေလည်းရှိပါတယ်။ဒါကြောင့်လည်းတူတူတိတိနဲ့နေရပြင်နေတဲ့သူတွေလည်းရှိပါတယ်။ဆိုတော့ဦးတောင်တောင်ခင်ဗျာဒီဦးတောင်တောင်ကကိုယ်တိုင်လည်းဒီစင်တာတွေမှာအကူအညီပေးနေတဲ့သူဆိုတော့ဒီလိုစောင့်ကြည့် scan တွေဝင်ကြတဲ့အခါမျိုးမှာပြန်လာတဲ့သူတွေချမ်းမှာအဓိကစိုးရိမ်မှုတွေဘာတွေများတွေ့ရလဲခင်ဗျာဦးတောင်တောင်
ဟုတ်ဟုတ်အဲ့ဒါလေဟုတ်ကဲ့မေးတာလေးကောင်းပါလေခင်ဗျအဲကျွန်တော်ပြောချင်တာတော့လေကျွန်တော်တရုတ်ပြည်ဘက်ကနေပြန်လာတဲ့အခါမှာဟိုဘူဆေကိုရောက်ပါတယ်ဘူဆေကနေပြီးတော့ကိုမျိုးကိုရွာဖြစ်တဲ့အဲနတ်ဖက်ကကိုခိုင်လာရှူသိန်းဒီတီဘောကြောင်မဲနောင်ချူပေါ့နော်အဲ့ဒီဒေသတွေကိုပြန်ရောက်တဲ့အခါမှာလေအဲ့ဒီဒေသကျွန်တော်ရဲ့ဒေသရဲ့အခြေခဲရလေကျွန်တော်ဒေသရဲ့အခြေခဲရပေါ့နော်တချို့ရွာတွေဆိုရင်လုံးဝဝင်မခံဘူးဗျလုံးဝဝင်မခံတဲ့အတွက်ကျွန်တော်ဒီဘက်ကနေတရားမဝင်ဝင်လာတဲ့သူတွေတောင်မှဒီကျမကြီးဌာနနဲ့ဒီလဝကအဖွဲ့ကြီးရဲ့စစ်ဆေးချက်အဲကျွန်တော်ဒီစခန်းကြီးရဲ့စစ်ဆေးချက်မပါလို့ရှိရင်ရွာကြီးကလည်းလက်ခံဘူးဆိုတဲ့အတွက်သူတို့ကတရားမဝင်ဘဲနဲ့ပြန်လာလာတရားဝင်ပြီးမှပြန်လာလာအဲသူတို့ကကျွန်တော်ရဲ့ဒီစစ်ဆေးချက်တွေကိုရရှိရယူပါတယ်ဗျအချို့ဆိုလို့ရှိရင်ဒီခတ်မဲ့လောက်ပြီးမှလမ်းတစ်ဝက်ကနေပြန်လာပြီးတော့ဒီစစ်ဆေးချက်တွေကိုပြန်လာယူပါတယ်ခင်ဗျဒီစစ်စည်းချက်တွေကိုပြန်လာယူနေအပြင်သူတို့လမ်းလျှောက်လို့မှလည်းဒီစစ်စည်းဓာတ်တွေကိုဟိုစစ်စည်းတဲ့စကန်တွေကိုအလွယ်တကူဒီဆိုင်ရွက်တွေပြပြီးတော့ကျော်ဖြတ်သွားလာနိုင်ပါတယ်ခင်ဗျအဲတရားမဝင်ပဲနဲ့သွားနေပြီဆိုလို့ရှိရင်လမ်းကြီးမှာဟိုတားဆီးမှုတွေအများကြီးဖြစ်တဲ့အတွက်အဲသူတို့မှကဒီဆိုင်ရွက်ဆက်ကန်ကအရေးကြီးဆုံးအခြေအနေဖြစ်နေတဲ့အတွက်ဒီဆိုင်ရွက်ဆက်ကန်ပါမှပဲကြီးထွက်ကြတဲ့အတွက်ကျွန်တော်ကမှတော့ခုနဟိုပြန်လာတဲ့သူအားလုံးကစင်ပြေနေတဲ့လူတွေဟိုဗီဇာရွက်တွေယူပြီးတော့လမ်းသွားတဲ့အခါမှာစင်ပြေနေတဲ့လူပဲပြောလို့ရပါတယ်ဒါပေမဲ့တချို့ယူရတွေကတော့အဲ့ဒီဗီဇာရွက်စာတန်းပါလာတော့မှဟိုကြောက်ပြီးတော့သူတို့ယူရတွေကိုမဝင်ခံတာတွေလည်းရှိနေပါတယ်အဓိကတော့ဗီဇာရွက်စာတန်းတွေပါလို့ရှိရင်ပေါ့နော်သူတို့တောင်းဖို့လာဖို့အစီအပြေတဲ့အတွက်ဟိုကျွန်တော်ကမှတော့ဗီဇာရွက်စာတန်းတွေကိုအားလုံးဒီတိုင်းစီကိုရဒီတိုင်းစီကလာယူနေပါတယ်အဲ့ကြောင့်မို့စင်ပြေတဲ့လူပဲပြောလို့ရပါတယ်ခင်ဗျာ
โอเคဦးတောင်တောင်ကျေးဇူးပါကိုတွတ်ချစ်အမြင်ရောခင်ဗျာဒီပြန်လာတဲ့သူတွေအပေါ်မှာလူမှုရေးရာတည်ရမှုတွေနဲ့ပတ်သက်လို့ဆွေးနွေးပါဦးခင်ဗျာအထူးသဖြင့်ဒီမြန်မာနိုင်ငံမှာဆော့ဘိုင်းနှုံကဒီပိုးကုလူနာဖြစ်နေတဲ့တိပြုသူတွေကဒီပြိပတ်ကပြန်လာတဲ့သူတွေများတဲ့အတွက်လဲဟိုပြိပတ်ကပြန်လာတဲ့သူတွေကယောဂပိုးတည်လာတယ်ဆိုတဲ့အမြင်တွေကိုပိုအားပေးတယ်လို့လည်းဖြစ်ခဲ့ပါတယ်ဆိုတော့ဒီလိုပြန်လာတဲ့သူတွေအပေါ်မှာအမြင်လွဲမနိုင်တဲ့ကိစ္စမျိုးစောစောကဦးတောင်တောင်လဲဆွေးနွေးရတဲ့အထက်မှာပါပါတယ်တချို့ဆိုရွာလေးရက်ွက်တွေတွေမှာလက်မခံရင်ညာတာမျိုးတွေခွဲခြားဆက်ဆံတာမျိုးတွေမဖြစ်အောင်ပေါ့လေဘာတွေများလုပ်ဖို့လုံလဲကိုတူချစ်
အဓိကတော့ပေါ့နော်ကျွန်တော်တို့ဒီပြီးခဲ့တဲ့ဟိုမတ်လလောက်အတွေ့အကြုံအောင်သူတို့ဆက်ပြီးတော့အစိုးရအနေနဲ့လည်းဒါကတော့ဟိုပါပေါ့နော်သူတို့မှလည်းဟိုရှင်းလင်းပြသတဲ့ဒီအရေးပေါ်တော့ဘာဘေးအန္တရာယ်ကာကွယ်ရေးဘူဝါဒတွေပြည်ပြကြကြလည်းရှိဖို့များတော့အဲ့လိုမျိုးပေါ့သူတို့လည်းလုံနိုင်တယ်လို့ဒုက္ခတလောက်လည်းလုံတော့ပြဿနာတွေကျွန်တော်အများကြီးတွေ့ရတယ်ကျွန်တော်ပြန်သွားတဲ့လူတွေမှလည်း live ဖြစ်ပြီးတော့ကျွန်တော်တို့ဒီသူတို့ကိုထားတဲ့နေရာတွေကမကောင်းတဲ့ဆိုတဲ့အကြောင်းတွေနောက်အဲ့ဒီ quarantine center တွေကထွက်ပြေးသွားတာတွေနောက်ကျွန်တော်ဖျားသုံးနေတာမှလူညာနဲ့ရှိပြီးတော့ဥမာ YouTube channel တွေမှာအဲ့လိုမျိုး ဟိုနေနေခဏနေရတာတွေအဲ့ဒါလေးရကြုံပါတယ်ဆိုအဓိကတော့ပေါ့လေဒါအဲ့ကာလမှာတော့ပထမဦးဆုံးနေဆိုတော့ပြောတဲ့ဘူပေါ်တာကြီးရည်ရှိသားပြီဆိုချင်တော့ပညာပေးလုပ်ငန်းစီစဉ်တော့ဒီကထားအောင်ပညာပေးလုပ်ငန်းစီစဉ်ဆိုရဲနဲ့နှစ်ပိုင်းကျွန်တော်ရှင်းပြလို့သမားတွေကိုလည်းဟိုတကယ်ထိထိရောက်တဲ့ပညာပေးမှုအစီအစဉ်တွေရှိသလိုကျွန်တော်တို့ဒီကျွန်တော်တို့အဲ့ဒီကြေးရွာပေါ့နော်ဒီကျွန်တော်တို့ဒီတာခံလူလူတွေကိုလည်းပညာပေးရမယ်သူတို့ကယောဂဖို့တည်ယူတာလည်းမဟုတ်ဘူးဒါရှင်းပြမှုစကားကျွန်တော်တို့ဒီနိုင်ငံခြားရှင်းပြလို့သမားတွေကပူတာကဘယ်နှယောက်ရှိဘယ်နှယောက်ရှိသေးလို့လဲပေါ့ခုလက်ရှိ190ကျော်တယ်မှာပေါ့ဒါကြောင့်ကျွန်တော်တို့အဲ့လိုမျိုးလက်ဘေးစားရှိတာပေါ့ဆိုတော့တခါတရံကြပါအဲ့လိုသမားတွေကဒီမှာဒုက္ခဖြစ်ပြီးတော့ပြန်လာတယ်စားစားလည်းမရှိဘူးနေစားလည်းမရှိဘူးနောက်ဆိုးဆိုးချင်းအချွေးတော့မကြည့်သေးဘူးသူတို့ပြန်ရမယ်သူတို့ကိုကြိုးစားတဲ့ပုံကလည်းလုံးဝစဉ်းစားမကြဘူးအဲ့လိုတိချဆက်ဆံတဲ့ခွဲခြားဆက်ဆံတဲ့ပုံတွေရှိတာလေဆိုလို့ရှိရင်တော့ဒါကြီးကကျွန်တော်အတွင်းမှာလူမျိုးရေးပြည်ပခန့်တွေဖြစ်တဲ့ဒါမကဘဲနဲ့ကျွန်တော်ဒီ COVID အလွန်မှာတော့မှပဲဒီပြဿနာတွေကဟိုကြံရှိနေအောင်မထင်တယ်ဒါကြောင့်မလို့ကျွန်တော်တို့ကအစောကပြောပါတော့နော်ဒါကတော့ဒီ policy နဲ့ပတ်သက်လို့နောက်ပိုင်းပြောမှပဲကျွန်တော်ချွတ်ပါတယ်ဆိုတော့ဒီကတော့ဟိုရှင်းလင်းပြီးတော့အစောကနေနဲ့ကျွန်တော်လူလူတွေရောကျွန်တော်အစောကပုံတဲ့အဖွဲ့အစည်းတွေရောပြန်တိုင်းလူတွေကိုရှင်းရှင်းလင်းလင်းပေါ့ကျွန်တော်တို့ဒီအချက်လက်တွေပေးနိုင်တဲ့အဖာပြောတော့အဓိကလုံးလုံးတင်တယ်လို့ကျန်
ဟုတ်ကဲ့ကျေးဇူးပါဒါနဲ့ပတ်သက်လို့ဦးတောင်းထွန်းကိုလည်းဆွေးနွေးစေချင်ပါတယ်ခင်ဗျာတရုတ်နယ်ဆက်ဘက်ကပြန်လာတဲ့သူတွေအနေနဲ့ထိုင်းဘက်ကလည်းခက်ခဲနေမှရှိရအောင်ဆိုပေမဲ့သတင်းအချက်အလက်ရရှိတဲ့အပိုင်းတွေမှာရောလုံလောက်မှုရှိရလားအခုစကန်နေတဲ့ရောက်လာတဲ့သူတွေခြေထဲမှာဟိုအဓိကစိုးရိမ်မှုတွေသတင်းအချက်အလက်ရရှိမှုတွေအပိုင်းနဲ့ပတ်သက်လို့လိုအပ်ချက်တွေရောရှိနေသလားဦးတောင်းထွန်းအ
ဲဒီလိုဒီတရုတ်နယ်ဆက်ပြန်လာတဲ့အားကပုံမှန်ကနည်းနည်းကွဲပြားတယ်ဗျဟိုဘက်မှာကဒုက္ခရောက်ပြီးပြန်လာကြတဲ့သူတွေပေါ့နော်ဟိုသူတို့ဘက်မှာချုပ်ကြတယ်အကျဉ်းကြတယ်ပြန်လာတဲ့လူတွေရှိတဲ့အခါကျသူတို့ဘက်မှာနေရတဲ့အခြေအနေနဲ့ကျွန်တော်ဘက်မှာနေရတဲ့အခြေအနေနဲ့ကတော်တော်ကွာခြားတယ်လို့ပြောလို့ရတယ်ဗျ။အခုဆိုလို့ချင်းကျွန်တော်တို့ quarantine center မှာဟိုအเจ้าမြေမှာထားတယ်ဟိုပေါ့ကျေးဥစားတင်ကြောင်းမှာထားတယ်တော့မြန်မာနိုင်ငံစားတင်ကြောင်းမှာထားတဲ့အခါကျလေအဲဒီမှာကွန်မွန်မွန်မွန်နေရတယ်။နောက်အထူးရှင်တွေရဲ့ချွေးမွေးမှုတွေကလည်းပြည့်စုံနေတယ်။နောက်ကျွန်တော်ဒီ flight တာတင်းတွေရဲ့ဟိုအလုံးဝိုင်းဝန်းဆောင်ရွက်မှုတွေရောနောက်ဌာနဆိုင်ရာတက်ဆိုင်ရာတွေရဲ့ဟိုကူညီဆောင်ရွက်မှုတွေရောဆိုတော့မအားလုံးအပြည့်အစုံတွေနေကြရတယ်ဗ
ျဟုတ်ကဲ့ဒါနဲ့တစ်ဆက်တည်းဦးတောင်းထုံးကိုပဲဆက်ပြီးဆွေးနွေးစီနေတာကတော့ဒီစောင့်ကြည့်စစ်ဆေးတဲ့ကာလနောက်ပိုင်းအလုပ်သမားတွေအတွက်ပြင်ဆင်ထားတဲ့အပိုင်းမှာဟိုအခုကတော့စောင့်ကြည့်စစ်ဆေးတဲ့စင်တာတွေဖွင့်ထားတယ်ဟိုဒီမှာတတ်မှတ်ထားတဲ့ရေအပိုင်းချလိုက်နေကြရမယ်ပြီးရင်တော့ကိုယ့်ရဲ့ကိုယ့်ရပြန်ကြပါလေဆိုတော့တကယ်ဒီလူတွေဆိုတာကဟိုမိသားစုစာဝင်နေရေးအတွက်ငကိုယ်ရဲ့ပြီးပထွက်အလုပ်လုပ်ကြတဲ့သူတွေကများပါတယ်ဆိုတော့သူတို့မိသားစုတွေအတွက်ဟိုဒီစင်တာတွေကထွက်သွားပြီးရင်လည်းဝင်ငွေရှိဖို့လုံးမဲ့ဆိုတော့သိကြပါတယ်ဆိုတော့ဒီလူတွေအတွက် quarantine scan တွေမှာတတ်မှတ်ရပြည်လို့ကိုယ့်ရဲ့ကိုယ့်ရပဲဖြစ်ဖြစ်တခြားတနေရာသွားကြတယ်ပဲဖြစ်ဖြစ်ပေါ့လေဘာဆက်လုပ်ကြမလဲသူတို့အတွက်အလောက်ကိုင်းတို့ဒီအထောက်ပံ့တွေပဲဖြစ်ဖြစ်စီစဉ်ထားတာတွေရောရှိကြပြီလားမရှိသေးရင်ရောဘာတွေပြင်ဆင်ထားဖို့များလုံးမလဲဦးတောင်းတော့
ဟောဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်နိုင်ငံရဲ့အခြေအနေရတော့ကျွန်တော်သိလောက်ပေါ့နော်ဟိုစီးရဲတဲ့နိုင်ငံလည်းဖြစ်တယ်အားလုံးကမသိသင့်သေးတဲ့နိုင်ငံဖြစ်တဲ့အတွက်ကိုနိုင်ငံဆက်ရတယ်လေကိုနိုင်ငံမှာလုံးမရှိလို့ဒါခြားနိုင်ငံကိုထွက်လုံးလုံးကြရတာဖြစ်ပါတယ်အဲ့ဒီအတွက်ကတော့ကျွန်တော်တို့နိုင်ငံတော်အစိုးရနဲ့နိုင်ငံတော်အစိုးရအနေနဲ့ကတော့ကျွန်တော်တို့ဒီအခုလေယာဉ်စိုက်ပျိုးရေးတွေမှာဝင်းပျိုးရေးတွေမှာဟိုအပီးပြီးတော့ပြန်လဲပို့ထုတ်ပြီးတော့ဟိုစစ်ရုံတွေလည်းဖိတ်ခေါ်ပြီးတော့အဲ့လိုလုပ်ပြီးနိုင်ဖို့တော့လူမယ်ဖြစ်ပါတယ်ခင်ဗျာဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကလုံးမရှိလို့ဒါခြားနိုင်ငံကိုသွားလုံးလုံးကြရတဲ့သူတွေဖြစ်ပါတယ်အဲ့ဒီအတွက်နိုင်ငံတော်အစိုးရအနေနဲ့လုတ်ကိုပြန်လဲရှာပေးပြီးဘူးလုတ်ချောက်ပေးပြီးဘူးတော့အများကြီးလိုအပ်ပါတယ်ဗျအဲ့ဒီအတွက်ကတော့လုတ်ပေးနိုင်တဲ့ဟိုအချိန်ညောင်းအောင်တော့ကျူတာကြရမှာဖြစ်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဦးတော်ကိုတူချင်အမြင်ရောခင်ဗျအခုကြုံရတဲ့ကယောဂါကဟိုဘယ်ချိန်ကျမှအဆုံးသတ်မယ်ဆိုတာလည်းဘယ်သူမှမသိနိုင်သေးပါဘူးဆိုတော့အခုပြန်လာတဲ့အလုပ်သမားတွေဆိုတာလည်းအများစုကနိုင်ငံခြားကိုချက်ချင်းလဲပြန်ထွက်နိုင်အောင်မှမဟုတ်သေးဘူးဆိုတော့ဒီလိုနေနဲ့စောင့်ကြည့်စစ်စစ်တဲ့စကန်ဒီမှာတတ်မှတ်ရပြည်ပြည်နောက်ပိုင်းမှာရောအစိုးရအနေနဲ့ဗားရီများစီစဉ်ပေးဖို့လုံမလဲကိုတူချင
်းဟုတ်အခုကတော့ပြောကျွန်တော်တို့ဒီဘက်မှာပြန်မဲ့ဒီလိုတော့တို့ဟိုစတန်လေးကောက်တာဒါတွေကတော့ကောင်းပါလေဥပမာပြဗားရီဒီထိုင်းနိုင်ငံမှာဗားလို့တွေလုတ်ခဲ့လဲစကူရီးယားဘယ်ဒေသမှာနေလဲပေါ့အခြေခံအဖြစ်ပေါ့ဥပမာနိုင်ငံဘယ်ဒေသမှာနေလဲအဲ့ဒါဆိုလို့ရှိရင်တော့တို့တိနိုင်တာကအလုပ်သမားတွေအများစုပြန်တဲ့အများစုကဗားလို့ငန်းနေဒီမှာလုတ်ခဲ့လဲဘာဖြစ်လဲဆိုတော့ရှစ်ပြောင်းအလုပ်သမားတွေကတချို့ကဒီမှာတကယ်ကိုကျွမ်းကျင်တဲ့ဟိုကျွမ်းကျင်တဲ့ဒီလုပ်သားတွေဖြစ်နေတယ်အဓိကအဖြစ်တော့ကျွန်တော်တို့စိုက်ပျိုးရေးလုပ်ငန်းဝေးပျိုးရေးလုပ်ငန်းကျွန်တော်ပင်လယ်ငါးဖမ်းလုပ်ငန်းဆောက်လုပ်ရေးကျွန်တော်ဟိုတယ်နဲ့ခီးပွားပေါ့ဒါတွေအများကြီးပါသူတို့ရဲ့ကျွမ်းကျင်တဲ့လုပ်ငန်းရှိတယ်ဆိုတော့အစိုးရအနေနဲ့ဗာပြင်ဆင်ထားတယ်လို့ဆိုတော့ကျွန်တော်တို့အစိုးရအနေနဲ့တော့အပြောအမူရှိမှာပါဘာဖြစ်လို့လဲဆိုတော့အစိုးရဆိုတယ်ဒါပေမဲ့ဟိုဒီ COVID ပြီးလို့ရှိရင်ကျွန်တော်တို့ကဘာပေါ်မှာဆက်ကျွန်တော်စားနပ်ရိက္ခာဟိုပြတ်တောက်ဖို့တိရှိတယ်မယ်ဆိုတော့အဓိကတော့ဟိုကျွန်တော်နေနေမြင်တာတော့ဗောလေ ဟိုစိုက်ပျိုးမွေးမြူအခြေခံနဲ့လုပ်နေတယ်ပေါ့စိုက်ပျိုးရေးမွေးမြူလုပ်ငန်းတွေပေါ့အဲ့ဒါတွေရတော့ပေးလဲငါးဖားလုပ်ငန်းတွေဒါတွေကကျွန်တော်တို့မှလည်းရှိပြီးသားပမာတွေကဒီမှာလာလောက်တယ်ပေါ့နော်ဒါဒီမှာလောက်ပြီးတော့ကြွချင်သွားတယ်ဘာဖြစ်လို့ကျွန်တော်ဒီမြန်မာနိုင်ငံမှာပေါ့အလားတူအဲ့ဒီလုပ်ငန်းတွေမလုပ်နိုင်ရမလဲဒါကြောင့်မလို့ဆိုးအနေနဲ့အခုလိုမျိုးကိုဗစ်အလွန်မှာကျွန်တော်တို့ချုပ်စပွားရေးလုပ်ငန်းရှင်တွေကိုပြန်ပြီးတော့ငွေကြေးထောက်ပံ့မယ်ဆိုတာမျိုးတွေအစားကျွန်တော်တို့ကြားနေချိန်မှာဘာဖြစ်လို့များဒီလုတ်တမပြန်လာမဲ့လုတ်တမတွေအတွက်ကောဟိုစနစ်ကြတဲ့ကျွန်တော်တို့တီးတီးတန်းတန်းငွေကြေးချမ်းဖို့ငွေနဲ့အစိုးရပြောတဲ့အလုံမှန်ကိုင်းနန်းဒီဟိုဖန်ကြီးစနစ်ကြဖန်ကြီးလို့ရှင်းတော့ဒါရနိုင်တယ်အဲချိန်ထဲမှာပဲကျွန်တော်တို့ကပြင်ဆင်ထားဖို့ကတော့အစိုးရပြောတဲ့ဟိုဥပဒေတွေကိုလည်းဒါစနစ်ကြပြင်ဆင်ထားမယ်အလုံကိုင်းဒီပေါများလာတာရည်ပဲနဲ့လည်းလုတ်တမတွေကနေပါဘာဖြစ်လို့ဆိုတော့အဓိကနိုင်ငံသားတွေမှာဆင်းရဲပင်ပန်းပြီးတော့လူကုန်မှုခံရပြီးတော့သွားလုံစားနေအလုပ်သမားတွေကအဓိကအားဖြင့်တခြားနိုင်ငံမှာကျွန်တော်နိုင်ငံထဲဝင်ဝင်ကောင်းလို့ပဲ။ဒါကြောင့်မလို့ကျွန်တော်အခုလက်ရှိအစိုးရကကျင့်သုံးပြီးတော့ပေးနေတဲ့ကျွန်တော်ဟိုတရက်ဝင်ဝင်4,800 5,000လောက်နဲ့တော့အလုပ်သမားတွေအတွက်အစီအစဉ်မှာပေါ့ဘူး။ဒါကြောင့်မလို့အဲ့ဒီဟိုနေစားလုံအားခါတွေနဲ့လည်းတိုးပေးတင်မယ်။တစ်ချိန်တည်းမှာပဲဆိုတာပြောတယ်ကျွန်တော်အများနဲ့ပြောနေတယ်။ကျွန်တော်တို့ထိုင်းနိုင်ငံမှာလည်းအခုလက်တွေ့ပေါ့နော်အကောင့်တွေပေါ်ပြီးတော့အကျိုးရှိတယ်ဟုတ်လူမှုဖွလို့ရမှာမို့ထဲတော့စနေကြလောက်အောင်တကယ်လည်းအလုပ်သမားတွေလည်းရှင်းပြမယ်ကောက်ရတဲ့ရည်ရွယ်ချက်ကိုကျွန်တော်တို့ထိုင်လို့ကျွန်တော်တို့ဆုံးလိုက်ရှင်းပြပေးနေတယ်အလုပ်သမားတွေကတောင်းတော့သူတို့ရဲ့ဝင်ငွေရဲ့900ခန့်လုံးကျွန်တော်မပေးချင်ကြအောင်ကျွန်တော်ရှင်းပြမယ်။ဘာသူတို့ရဲ့အချိုးမြတ်ကိုအခွင့်အလမ်းတွေကိုသူတို့ကမောမသိဘူး။အခုကျတော့သူတို့အတိကုန်ပြီအခုတော့မှပဲအလုပ်သမားရမှာမို့ရှင်းထားတဲ့အလုပ်သမားနဲ့မထည့်ထားတဲ့အလုပ်သမားတွေကကိုယ်ဝင်အခြေအနေချင်းနဲ့တအားကွာတယ်။ဒါကြောင့်မလို့မြန်မာနိုင်ငံမြန်မာအစိုးရအနေနဲ့အစိုးရလုပ်ငန်းတွေပဲပြင်ဆင်တာလည်းမဟုတ်ဘဲနဲ့အင်မတန်မှကျွန်တော်တို့ဒီစနစ်ကြရတဲ့ကျွန်တော်တို့ဒီဖြစ်နိုင်ခြင်းရှိတဲ့ဖြစ်နိုင်ခြင်းရှိတဲ့ကျွန်တော်တို့ဒီဟိုဘူဝါရရေးရည်ရေးဆွဲထားမယ်ကျွန်တော်တို့ဒီလူမှုဖူလုံရေးရံပုံမျိုးလည်းကျွန်တော်တို့စနစ်ကြအကောင့်လေးပေါ်တင်နေကြပါဦ
းဟုတ်ကဲ့ဥတော်တော်အမြင်လည်းဆွေးနွေးပါဦးခင်ဗျာဥတုချစ်ကတော့ဒီပြန်လာတဲ့အလုပ်သမားတွေအတွက်ပြည်တွင်းမှာလောက်ကန်ခွင့်ရင်းနဲ့ရတဲ့နဲ့လောက်ကလာစားတွေပေးဖို့ပါဝင်ပြင်ဆင်ထားစရာတွေရှိမယ်ဆိုပြီးဆွေးနွေးကြပါတယ်ဥတော်တော်အမြင်ရောခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဟိုဒီစီအတွက်ကတော့ဒီလိုကအခုချက်ပြောသွားတယ်လို့ပါလို့ခင်ဗျအဲလောက်တိုင်ရှာဝေပေးနိုင်ရမယ်နောက်တစ်ခါသူတို့မြန်မာနိုင်ငံသားတွေကလည်းကိုယ်နိုင်ငံရဲ့ကိုယ်နိုင်ငံကိုယ်မွေးရစာတူကိုရှိတယ်ဗျပရိုတန်ကခက်ခဲမှုရှိတယ်နေတော့ကိုယ်နိုင်ငံကိုစုပါပါနိုင်ငံသားကိုမသွားဘူးဗျဟိုလောက်ခလာတာသူ့မပွားချဘူးအဲ့ဒီနော်မြန်မာနိုင်ငံသားတွေကမြန်မာနိုင်ငံမှာပဲဟိုပြောမွေးပြောလှုပ်လှုပ်ကြမှာဖြစ်ပါတယ်အဲ့ကြောင့်ခုနဥက္ကဋ္ဌပြောသွားတာတကယ်ကောင်းပါလေဗျာကျွန်တော်တို့လုံတိုင်လေးရှာဖွေပေးရမယ်နောက်တော့တင်းတင်းမြတ်တဲ့ဝင်ဝင်ကိုလည်းပေးနိုင်ရမယ်နောက်တစ်ခါနိုင်ငံတကာထွက်ပြောလှုပ်လှုပ်တဲ့ဟိုဆန်ကျင်ဆန်ကျင်ကိုမပြီးတော့မှကျွန်တော်နိုင်ငံတွေမှာလက်ဖက်သုံးဆွဲနိုင်တဲ့ဟိုဒါကလုံအားကရရှိတယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံတွေမှာပဲနေထိုင်ကြမှာဖြစ်ပါတယ်အဲ့ကြောင့်နိုင်ငံတော်အစိုးရအနေနဲ့ကတော့ဟိုဆက်ရုံတော့ရုံနေတော့ဆက်ပြီးမွေးမြူရေးနေအဲ့ဒီအကောင့်တွေပေါ်ပြီးဒူမယ်အဲ့ဒီအပြင်ကိုခုနလောက်ခလာတာတွေလည်းဒီတဲ့ကိုရရှိနိုင်မယ်ဆိုလို့ရှိရင်တော့အကျိုးအမြတ်ရရှိနိုင်မယ်ဆိုလို့ရှိရင်တော့ဟိုမြန်မာနိုင်ငံသားတွေအတွက်လည်းအစီအပြေပါဖြစ်တဲ့အတွက်တက်နိုင်ရောအကောင့်ဖြစ်အောင်တော့ဟိုဆောက်ရက်မှုတွေပေါင်းရက်ပြဖို့လိုအပ်မယ်ဟိုဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတော်တော်ဆွေးနွေးတာကျေးဇူးပါဟိုဆော့ဆော့ကိုထွချစ်ထောက်ပြထားတဲ့အထက်ကတစ်ချက်ကိုလည်းအစီအစဉ်အဆုံးသတ်အနေနဲ့ဆွေးနွေးစီမှာလည်းဒါကတော့ဒီဥပဒေပြူရေးပိုင်းမှာပြင်ပြောင်းလဲရမယ့်ကိစ္စပါဒီနေရာမှာအခုလလယ်မှာပဲလွှတ်တော်တွေလည်းပြန်ဆပါတော့မယ်ဟိုအဓိကဆွေးနွေးမယ့်အထက်မှာဘတ်ဂျက်ကိစ္စတွေပါမယ်ဆိုပြီးတော့လည်းပြောနေတာရှိပါတယ်ဆိုတော့ဥပဒေပြူရေးမှာအဓိကလည်းကြားတဲ့လွှတ်တော်ပိုင်းကရောအလုပ်သမားတွေအတွက်လုံတင်တာလုံနိုင်တာဘာများမြင်မိလဲကိုတို့ချစ
်ဟိုအဓိကတော့ကျွန်တော်တို့ကအစောအမြဲတမ်းပြောတယ်အဲ့ဒီကျွန်တော်တို့ရဲ့နိုင်ငံတော်အစိုးရမှာကျွန်တော်တို့ဒီရှစ်ပြောင်းအလုပ်သမားတွေကိုကာကွယ်တဲ့တို့ဒီမို့ကျွန်တော်ပြည်ရဲမှာရှိတဲ့ကျွန်တော်တို့ဒီပြည်ရဲအလုပ်သမားတွေကိုဟိုကာကွယ်ဖို့တကယ်ကိုစနစ်တကျဟိုဘူဝါဒရေးရတွေကဒါလွှတ်တော်အနေနဲ့ပြတ်ထားမှာပေါ့နော်အဓိကနောက်ပြီးတော့လည်းကျွန်တော်သတိထားမိတာကတော့မြန်မာလက်ရှိအစိုးရမှာတော့ဒီဟိုအရေးပေါ်တဘာဝဘေးအန္တရာယ်ဖြစ်လို့ရှိရင်ဘယ်လိုကာကွယ်ရမလဲဆိုတဲ့ policy တွေတိတိကျကျရှင်းရှင်းလင်းလင်းရှိထားဖို့မရဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုအရေးပေါ်ကာလမှာဘယ်လိုတွေကူညီရမလဲဆိုတော့ကျွန်တော်တို့ရေမောဆိုနာမီတော့လည်းအများကြီးဒီနိုင်ငံတွေကလာလုတ်သွားတာကိုကျွန်တော်တို့တွေ့ရတယ်အခုလည်းဒီအရေးပေါ်ကာကွယ်ရေး policy တွေတို့မှာဒီရှေ့ပါလို့တမားရဲ့ဟိုမရှိသေးတော့အဲ့ဒီ policy တွေကိုဒါ short term နေပြီးတော့ပြတ်ထမ်းပါပေါ့နော်ဒီဘက်ကကျွန်တော်တို့ရှေ့ပါလို့တမားရဲ့အတွက်ပေါ့အထဲမှာရှိတဲ့ကျွန်တော်တို့ဒီအလုပ်တမားတွေပြောပေါ့အဲ့လိုမျိုးတော့ဒီ short term အနေနဲ့လည်းလိုရဲနောက်တစ်ခုကတော့ဟိုအရင်ကလည်းကျွန်တော်ပြောခုတယ် migrant တွေကိုရှိရလဲကျွန်တော်တို့သူတို့ရဲ့ကျွန်တော်တို့အစိုးရကိုပေးရမယ့်အခွင့်အရေးတိကျောက်ခံပြီးတော့သူတို့ကိုလည်းစနစ်တကျအကာအကွယ်ပေးပေါ့ဒါကြောင့်မလို့ 大家不都要你去找路的马里都不滴滴淡淡就把这些他们说的就是行动啊输了的就是他我讲你查的就是被逼不得然后你说的话呢去找路的马里就能说的就是说的就是policy 滴滴加加移出要买 policy 那办事的大妈搞过一年一波看了搞过一 policy 有时间的家就平常心里要真的都他妈一场面的路呢包米罗米罗米罗现在叫西塔没这些年嘛呗路的马西庄路的马里边南安路苏瓦里边办事大大妈妈家他了有西的那个路
OK 吧怎么样请 BB 孙女给家里边家里呢朋友一方的心目上的人物去里面满的在目前没有记载给用了路目工业听啊无当中的那先继续的别的的阿龙我的接触的嘛嘞是你的孙女跟谁谁嘞你妈妈受到表示你谁谁我的比如你妈妈也是你家姑奶奶的生来呢你们的呢超奶奶的可能来旅游谁谁的嘛那先人家吧嘞真的阿龙有吧对呀
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါနာဇီဂျာမနီတွေကိုအောင်နိုင်တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ကိုရုရှားကစနေနေ့မှာကျင်းပပါတယ်ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ပြန့်ပွားမှုအခြေအနေတိတ်ကိုဆိုးနေတာမို့အခမ်းအနားကိုတော့ကြီးကြီးကျယ်ကျယ်မလုပ်နိုင်ခဲ့ပါဘူးရုရှားမှာ24နှစ်ရဲ့အတွင်းဒီယောဂါကူးစက်ခံရသူ 1,000 ကျော်ရှိခဲ့တယ်လို့စနေနေ့မှာအစိုးရကထုတ်ပြန်တာကြောင့်အခုဆိုအကူးစက်ခံရသူက 2,000 နီးပါးရှိသွားပါပြီဒါပေမဲ့ဒီယောဂါကူးစက်ခံရမှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာတော့ကာယောဂါဖြစ်ပေါ်တဲ့အစောပိုင်းကာလမှာဝဲလို့မရခဲ့တဲ့တကူရေးကာကွယ်ရေးပစ္စည်းတွေနဲ့လိုအပ်တဲ့ဆေးတွေကိုတိုးပြီးထုတ်ဖို့ကြိုးပမ်းနေကြပါတယ်။ဂျာမနီနဲ့တောင်ကိုရီးယားနိုင်ငံတွေမှာယောဂကူးစက်မှုထိန်းချုပ်တဲ့ကန့်သတ်မှုတွေစပြီးဖြေလျှော့ပေးချိန်မှာပဲနောက်ထပ်ထပ်ဖြစ်ပွားလာတာတွေ့ရတဲ့အတွက်ဒီကာယောဂနောက်တစ်ချော့ပြန်ပြီးဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ယောဂအကူးစက်ခံရသူဟာစနေနေ့မှာကမ္ဘာတစ်လုံးမှာ၄သန်းနီးပါးနဲ့သေဆုံးသွားသူက 28,600 ကျော်ရှိပြီးအမေရိကန်နိုင်ငံမှာတော့9,000ကျော်သေဆုံးကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအလယ်ပိုင်းမှာစနေနေ့ကရဲတွေနဲ့ဆန္ဒပြသူတွေကြားအထိရောက်ဖြစ်ပွားခဲ့ပြီးသတင်းတောက်တူပေါင်းအနည်းဆုံး4ဦးသေဆုံးခဲ့ပြီး14ဦးဒဏ်ရာရတယ်လို့အာဏာပိုင်တွေကပြောပါတယ်။တိတ်ကိုဆင်းရဲနေတဲ့အာဖဂန်နိုင်ငံမှာယောဂမပြန့်ပွားအောင်ကန့်သတ်မှုတွေကြောင့်ကုန်စည်နှုန်းတွေတက်လာတာဖြစ်ပြီးစနေနေ့မှာတော့ဒါဇင်နဲ့ချီတဲ့လူထုကသူတို့ကိုအစိုးရကဘာမှအကူအညီမပေးဘူးဆိုပြီးကောခန်ကအစိုးရရုံးရှိမှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစနေနေ့ညအထိဆိုကိုဗစ် -19 ရောဂါကူးစက်ခံရသူစုစုပေါင်း188ယောက်ရှိသွားပါပြီ။ဒီထဲက68ယောက်မှာရောဂါပိုကင်းစင်သွားပြီဖြစ်ပြီးသေဆုံးခဲ့ရသူက6ဦးရှိပါတယ်။ဒီကရောဂါကာဝယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့ထာဝရငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့အတွက်အပြစ်ခတ်ရက်စဲသွားမှာဖြစ်တယ်လို့မြန်မာတပ်မတော်ကမေလ9ရက်စနေနေ့မှာပဲကြေညာပါတယ်။အချမ်းဖက်အဖွဲ့အစည်းဖြစ်တဲ့တတ်မှတ်ထားတဲ့အဖွဲ့အစည်းတွေရှိတဲ့နေရာကလွဲလို့ကျန်တဲ့နေရာတွေမှာမေလ10ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိအပြစ်ခတ်ရက်ဆဲသွားမယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးကအကြေညာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုကြောင့်ထင်သာမြင်သာပေါ်ပေါက်လာတဲ့တရုတ်ရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးစနစ်တွင်ကအားနည်းချက်တွေကိုပြုပြင်ပြောင်းလဲသွားမယ်လို့အစိုးရအကြီးအကဲတာဝန်ရှိသူကစနေနေ့မှာပြောပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုးကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.